Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA American အတန်ကနေ2023ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွှင့်ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 93ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မစုမော်ပါ
။မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါ။ဒီညတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကမ်းမြောင်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အစ္စရေးဘက်မှလူပေါင်း900နဲ့ဂါဇာဘက်မှလူပေါင်း900သေဆုံးသွားပါပြီ။အာဖဂန်နစ္စတန်နောက်ပိုင်းမှာလှုပ်ခဲ့တဲ့ငလျင်ကြောင့်လူပေါင်း2400ကျော်သေဆုံးသွားခဲ့ရပါတယ်။ထိုင်းတန်မဲကြီးဟောင်းတူအသက်ခံရမှုအတွက်တန်တရားရှိသူမြန်မာလူငယ်တဦးကိုထိုင်းရဲတပ်ဖွဲ့ကရှာဖွေနေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့ပြီးခဲ့တဲ့စနေနေ့တုန်းကအစ္စရေးနဲ့ဟာမတ်စစ်သွေးကြောအဖွဲ့တွေရုတ်တရက်ဝင်ရောက်တိုက်ခိုက်မှုနောက်ဆုံးရအခြေအနေသတင်းလွှာနဲ့အတူအစ္စရေးကိုဟာမတ်တို့ဝင်ပြီးတော့ဝင်တိုက်တဲ့အချိန်မှာသူကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အစ္စရေးရောက်မြန်မာနိုင်ငံသားတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ဒုံးကြီးရော့ကက်တွေလာတယ်စပြီးဖြစ်တယ်ပြီးတော့တမျိုးလုံးကြီးပါပေါ့နော်ဆိုင်ရင်းနေမြည်တယ်အော်ဆွဲပြီးရတယ်နေထဲမှာရော့ကက်ပြုတ်ခွဲတဲ့အတိုင်းကြားရတော့လုံးလုံးနဲ့အဲဒီလိုနေမှာမြို့ထဲထိပေါ့နော
်မကြခင်မှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပြီးတော့စစ်ပေးတံအကြီးအကျယ်ခံရတဲ့မြန်မာနိုင်ငံကရင်နီဒေသကယားပြည်နယ်ထဲမှာအင်တာနက်ဖြတ်တောက်ခံရတဲ့အခြေအနေသတင်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။ဟာမတ်စစ်သွေးကြောအဖွဲ့ရဲ့ရုတ်တရက်တိုက်ခိုက်လာမှုကိုလက်တုံပြန်ဖို့အတွက်အစ္စရေးကအရန်တက်တွေစင့်ခေါ်နေတဲ့တစ်ချိန်တည်းမှာပဲဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေအကြိမ်ပေါင်းများစွာတိုက်ခိုက်ခဲ့ကြောင်းအစ္စရေးစစ်တပ်ကဒီနေ့ပဲပြောပါဗျ။အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူရေတပ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟာဂါရီကတော့ဟာမတ်စစ်သွေးကြောတွေကျူးကျော်ဝင်ရောက်ခဲ့တဲ့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကပြန်လည်ထိန်းချုပ်နိုင်ပြီလို့သတင်းတောက်တွေကပြောပါရယ်။အစ္စရေးထိန်းချုပ်ထားတဲ့နယ်မြေတွေထဲရောက်နေတဲ့စစ်သွေးကြောတွေကိုလည်းဆက်လက်ရှာဖွေနေတယ်လို့ရေတပ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟာဂါရီကပြောပါရယ်။ဒီတိုက်ခိုက်မှုတွေကြောင့်တနင်္လာနေ့နေ့လယ်ပိုင်းစည်ရင်းရအစ္စရေးမှာလူ900နဲ့ဂါဇာမှာလူ900နီးပါးသေဆုံးခဲ့ရပါရယ်။ကုလသမဂ္ဂကလည်းဂါဇာကမ်းမြောင်ဒေသမှာလူပေါင်း 13,300 ကျော်အိုမဲအိမ်မဲဖြစ်ခဲ့ရတယ်လို့ပြောပါတယ်။အစ္စရေးကာကွယ်ရေးဝင်ကြီးယူဝက်ဂါလန်ကလည်းဂါဇာကမ်းမြောင်ဒေသမှာလျှက်စစ်တအားအစားအစာနဲ့ရေနဲ့သဘာဝတန်းငွေအသုံးပြုခွင့်ကိုဖျက်တောက်မယ်လို့ဗီဒီယိုထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အရန်တပ်သား3သိန်းကျော်ကိုစုဆောင်းထားတယ်လို့လည်းပြောပါတယ်။အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမာကတော့တည်ဆုံးသူတွေထဲမှာအ ਨੇ စုံအမေရိကန်၄ဦးပါဝင်ပြီးအရေးအတွက်တိုးလာနိုင်တယ်လို့ပြောပါတယ်။အစ္စရေးတိုက်ခိုက်မှုကြောင့်တည်ဆုံးသူတွေထဲမှာဗြိတိန်၊ပြင်သစ်၊နီပေါ်ထိုင်းနဲ့ယူကရိန်းနိုင်ငံသားတွေလည်းပါဝင်ပါတယ်။ EU နိုင်ငံသားကြီးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲကတော့မနေ့ဖြန်မှာ EU နိုင်ငံသားကြီးဝင်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကိုခေါ်ယူပြီးအခြေအနေကိုဆွေးနွေးဖို့ပြောထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမနေ့ကတကားပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်ရှင်
။ Israel ပေါ်မှာ Palestine Hamas တို့ရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စန့်ကျင်သူတွေနဲ့ထောက်ခံတဲ့သူတွေကြားမှာတနင်္ဂနွေနေ့တုန်းကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနှစ်ဖက်ခိုက်ရန်ဖြစ်ပွားခဲ့ကြပါတယ်။အစ္စရေးပေါ်မှာဟာမတ်စ်တို့ရဲ့တိုက်ခိုက်မှုကိုစန့်ကျင်တဲ့သူတွေကကုလသမဂ္ဂဌာနချုပ်ယုံရဲ့ရှေ့မှာစုဝေးဆန္ဒပြခဲ့ကြတာပါ။တစ်ချိန်တည်းမှာပဲအဲ့ဒီတိုက်ခိုက်မှုကိုထောက်ခံတဲ့သူတချို့ကလည်းနယူးယောက်မြို့ရဲ့ Times Square မှာစုဝေးခဲ့ကြပြီးတော့နှစ်ဖက်အုပ်စုကြားခိုက်ရန်ဖြစ်ပွားခဲ့ကြပါတယ်။စနေနေ့အာရုံတက်တဲ့အချိန်ကနေစပြီးတော့ဒေသရင်းတိုက်ခိုက်မှုတွေစတင်ခဲ့တဲ့အချိန်ကစပြီးတော့အမေရိကန်ရောက်အစ္စရေးနဲ့ပါလက်စတိုင်းတို့ကြားမှာနှစ်ဖက်စလုံးကစုဝေးဆန္ဒပြပွဲတွေလုပ်နေကြတာပါ။အမေရိကန်ဝါရှင်တန်ပြည်နယ်မှာနှစ်ဖက်စုဝေးပွဲမှာလည်းအစ္စရေးနဲ့ပါလက်စတိုင်းတို့ပါဝင်ပြီးတော့တင်းမာမှုတွေရှိနေပါတယ်။ဝါရှင်တန်ပြည်နယ်ခရက်ကလန်မြို့မှာလည်းတနင်္ဂနွေနေ့ကနှစ်ဖက်ချီတိုက်ပွဲမှာထိတိုက်ရင်ဆိုင်မှုတွေရှိခဲ့ပါတယ်။ပါလက်စတိုင်းကိုထောက်ခံဆန္ဒပြတဲ့သူတွေကဒီတိုက်ခိုက်မှုကတော့ပါလက်စတိုင်းတို့ရဲ့ခုခံပိုင်ခွင့်ဖြစ်တယ်လို့တရားမျှတတယ်ဆိုပြီးပြောပါတယ်။အစ္စရေးကိုထောက်ခံတဲ့သူတွေကတော့ပါလက်စတိုင်းကိုထောက်ခံတဲ့သူတွေကအကြမ်းဖက်သမားကိုထောက်ခံတာဖြစ်တယ်ဆိုပြီးတော့အပြန်အလှန်ဆွတ်ဆွဲပြောဆိုနေကြပါတယ်ရှင်။
ယူကရိန်းကျူးကျော်စစ်ကြောင့်ရုရှားဟာနိုင်ငံတကာမှာအထီးကျန်လာပြီးတန်တမန်ရေးစီးပွားရေးနဲ့စစ်ရေးပံ့ပိုးမှုတွေရဖို့အတွက်မလိုလားအပ်တဲ့နိုင်ငံတွေနဲ့မဟာမိတ်ဖွဲ့နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်တဲ့ထောက်လှမ်းအစီရင်ခံစာမှာဒီနေ့ပဲဖော်ပြလိုက်ပါတယ်။အီရန်နဲ့ရုရှားရဲ့တန်တမန်ရေးစီးပွားရေးဆက်ဆံမှုတွေဟာယူကရိန်းကိုကျူးကျော်ဝင်ရောက်ပြီးကလေးကအားကောင်းလာတယ်လို့လည်း X လူမှုကွန်ရက်ကအစီရင်ခံစာမှာဖော်ပြထားပါတယ်။ရုရှားနိုင်ငံအတွက်အီရန်ရဲ့စစ်ရေးအကူအညီမှာယူကရိန်းစစ်ပွဲမှာအဓိကအသုံးပြုနေတဲ့တခါသုံးလေကြောင်းတိုက်ခိုက်ရေးရင်ယာနဲ့ချီပါဝင်ပြီးအခုခါရုရှားမှာတရားဝင်ထုတ်လုပ်လျက်ရှိတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အစ္စရေးမှာဖြစ်နေတဲ့ Hamas တို့ရဲ့တိုက်ခိုက်မှုတွေကိုရုရှားကအတုံးချပြီးယူကရိန်းအရေးအနောက်နိုင်ငံတွေရဲ့ပါဝင်မှုကိုညှော်နှဲအောင်လုပ်နေတယ်လို့တစ်ဖက်မှာလည်းအစ္စရေးအကြက်အတဲကြောင့်ယူကရိန်းနိုင်ငံသားတွေကိုစိတ်သက်ကြာဆင်းစေနိုင်တယ်လို့တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့စစ်ပွဲလေးလာရေး Institute ISW ရဲ့ထုတ်ပြန်ချက်မှာသတိပေးထားပါတယ်။အောက်တိုဘာ9ရက်နေ့က Hamas တို့ရဲ့တိုက်ခိုက်မှုအပြီးမှာလည်းရှေ့လေပိုင်းရှိပြည်ပခါတွေကိုအနောက်နိုင်ငံတွေကလစ်လျူရှုခဲ့တယ်လို့ရုရှားကအပြစ်တင်ခဲ့ပြီးနိုင်ငံတကာအတိုင်းဝိုင်းကိုလည်းယူကရိန်းကိုအာရုံစိုက်ဖို့ထက်အရှေ့လေပိုင်းမှာရှိနေတဲ့ပြည်ပခါတွေကိုအာရုံစိုက်ဖို့တောင်းဆိုလိုက်ပါတယ်ရှင်
။စနေနေ့တုန်းကအာဖဂန်နစ္စတန်အနောက်ပိုင်းမှာတော့ပြင်းအား6.3ရှိတဲ့မြေလင်းတစ်ခုလှုပ်ခတ်ခဲ့ပါတယ်။အဲဒီလိုမျိုးမြေလင်းလှုပ်ခတ်တဲ့ဒဏ်ကြောင့်လူပေါင်း2400ကျော်အသက်ဆုံးခဲ့ရတယ်လို့တာလီဘန်အုပ်ချုပ်ရေးအဖွဲ့ကတင်းငွေနေနေကပြောပါတယ်။ငလင်းကဟီရတ်မြို့ရဲ့အနောက်မြောက်ဘက်မိုင်20လောက်အကွာကိုဗဟိုပြုတ်ပြီးတော့လှုပ်ခတ်ခဲ့တာဖြစ်ပါတယ်။ဆယ်စုနှစ်တည်းနဲ့ချီစစ်ပွဲတွေကြောင့်အခြေခံအဆောက်အအုံတွေပျက်စီးခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံတွင်းဝေးလံခေါင်တည်တဲ့ဒေသတွေမှာကယ်ဆယ်ရေးလုပ်ငန်းတွေလုံဆောင်ရေးအခက်အခဲကြောင့်သေဆုံးသူအရေအတွက်ကဒီထက်ပိုပြီးတော့မြင့်တက်လာနိုင်ပါတယ်။တောတောင်ထူထပ်တဲ့အာဖဂန်နစ္စတန်ကပါကစ္စတန်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဟင်ဒူကတ်ဒေသမှာတော့ပြင်းထန်တဲ့ငလျင်တွေလှုပ်ခတ်လေးရှိပါတယ်။ဒီနှစ်ဖေဖော်ဝါရီလထဲမှာပဲတူရကီနဲ့ဆီးရီးယားတို့မှာငလျင်တန်းကြောင့်လူပေါင်း9000လောက်အသက်ဆုံးခဲ့ရပြီးတဲ့နောက်ပိုင်းမှာအခုစနေနေ့တုန်းကလှုပ်ခတ်ခဲ့တဲ့အာဖဂန်ငလျင်ကလူအသေးအပြောက်အများဆုံးငလျင်တစ်ခုလည်းဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါခင်ဗျာ
။တနင်္လာညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။online ရာဇဝတ်မှုတွေနဲ့ဆက်နွယ်ပြီးမတင်ကားသူ900ကျော်ကိုမြန်မာအာဏာပိုင်တွေကတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့ကြောင်းတရုတ်အစိုးရပိုင်စင်ဝါသတင်းဌာနကဖော်ပြလိုက်ပါတယ်တရုတ်နိုင်ငံသားတွေပါလိန်ညာခံနေရတဲ့ online ရာဇဝတ်မှုတွေကိုနှိမ်နှင်းမှုတစ်စိတ်တစ်ပိုင်းအဖြစ်ဖမ်းဆီးခံထားရသူ906ဦးကိုမြန်မာအာဏာပိုင်တွေကလွှဲပြောင်းပေးခဲ့ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကိုကိုးကားပြီးဖော်ပြခဲ့တာပါတရခံပြေး26ဦးအပါအဝင်တန်လျာရှိသူတွေကိုစက်တင်ဘာ25ရက်ကနေပြီးအောက်တိုဘာ9ရက်နေ့ထိတရုတ်နိုင်ငံအနောက်တောင်ပိုင်းနယ်စပ်ပြည်နယ်တွေဖြစ်တဲ့ယူနန်ပြည်နယ်မှာရှိတဲ့လင်ချန်းနဲ့ယူဟွာမြို့တွေကိုပြည်သူ့လုံခြုံရေးအာဏာပိုင်တွေထံကိုလွှဲပြောင်းပေးခဲ့တယ်လို့လည်းပြောပါတယ်။တရုတ်အာဏာပိုင်တွေကတော့တန်လျာရှိသူတွေရဲ့ယာစွတ်မှုဆိုင်ရာလှုပ်ရှားမှုတွေကိုတေချာစွာစုံစမ်းစစ်ဆေးပြီးအွန်လိုင်းလိင်လည်မှုဆိုင်ရာဥပဒေတွေအတိုင်းတင်းတင်းကြပ်ကြပ်နှိမ်နှင်းသွားမယ်လို့လည်းကတိပြုထားပါတယ်။ယာစွတ်မှုဆိုင်ရာခွင့်ဆက်တစ်ခုလုံးကိုကြပ်ကြပ်ပြန့်ပြန့်နှိမ်နှင်းနိုင်မှုအတွက်ဆက်ဆက်နေတဲ့နိုင်ငံတွင်းကအမှုခင်းတွေကိုပါတေချာလေ့လာနှိမ်နှင်းသွားဖို့လည်းစီစဉ်ထားပါတယ်။online ရာဇဝတ်မှုတွေနဲ့ဆက်နွယ်ပြီးမတင်ကားသူ2318ဦးကိုမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကပြောထားပါတယ်ရှင်
။မြန်မာနိုင်ငံမှာမကြသေးခင်ရက်တွေကစံချိန်တင်လောက်အောင်မိုးအဆက်မပြတ်ရွာသွန်းခဲ့တာကြောင့်ရေကြီးရေလျှံမှုတွေနဲ့ကြုံတွေ့နေရပါတယ်။ဒီလာထဲမှာပဲစံချိန်တင်မိုးများခဲ့တဲ့ဘကိုးတိုင်းမှာတော့24နာရီအတွင်းမှာမိုးရေချိန်8လမလောက်အထိတက်ခဲ့တယ်လို့မိုးလေဝသတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ဘကိုးမြို့ရဲ့အနီးတစ်ဝိုက်နေရာတွေမှာတော့မိုးများရေကြီးနေပါတယ်။ရေလျှံနေတဲ့လမ်းတွေပေါ်မှာကားတွေခက်ခက်ခဲခဲသွားလာနေရတာတွေ၊ယာယီဆောက်လုပ်ထားတဲ့ဖောင်တွေနဲ့ဒေသခံပြည်သူတွေတွာလာနေကြရတာတွေရှိတယ်ဆိုပြီး AFP သတင်းကဖော်ပြပါဗျ။ရေကြီးမှုတွေကြောင့်မကြသေးခင်ရက်တွေမှာတော့ပဲခူးမြေကြီးကဆိုးရေမှကျော်လွန်ခဲ့ပြီးတော့သတိထားကြဖို့ကိုအာဏာပိုင်တွေကဒေသခံပြည်သူတွေကိုနှိုးဆော်ထားပါဗျ။ဇူလိုင်လနှောင်းပိုင်းကနေစပြီးတော့မိုးအဆက်မပြတ်တီးထန်စွာရွာသွန်းမှုကြောင့်ရခိုင်ပြည်နယ်ကချင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်နဲ့ချင်းပြည်နယ်ဘက်တွေမှာလည်းရေကြီးမှုတွေနဲ့ကြုံနေရပါတယ်။ ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့ဒီလာဇန်သတင်းထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်ပခါတွေအပြင်မုတ်တုံရာသီမိုးကြောင့်နေရဲဆွန်ခွာရတဲ့သူတွေပိုးပြီးတော့တိုးလာနေတယ်ဆိုတာကိုဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလူဦးရေနှစ်သန်းနီးပါးဟာအိုးအိမ်ဆွန်ခွာနေထိုင်ကြရပြီးတော့သူတို့အတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီတွေလည်းလိုအပ်နေပါတယ်လို့သတိပေးထားပါတယ်ရှင်။
ဒိမတ်နိုင်ငံဆိုင်ရာထိုင်းတန်မဲ့ကြီးဟောင်းကိုတတ်တဲ့အမှုနဲ့မတင်ငါခံနေရတဲ့မြန်မာလူငယ်တူဦးကိုထိုင်းရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။လူသက်မှုကျူးလွန်သူလို့တန်တရားရှိသူဟာအသက်19နှစ်အရွယ်ရှိတဲ့စိုင်းမြတ်မိုးဆိုတဲ့သူဖြစ်တယ်လို့မြို့တော်ရဲဘျူရိုရဲ့လက်ထောက်ကော်မရှင်နာမင်းကြီးရဲတပ်ဖွဲ့မှရဲမှုချုပ်အတပ်ပိုအမှုစစ်ကိုကိုးကားပြီးထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့တာပါ။ထိုင်းနိုင်ငံထုတ်ထိုင်းတန်မကြီးဟောင်းဗင်ချစ်မန်ကိုတော့ဘန်ကောက်မြို့နေအိမ်မှာဒဏ်ရာရသူတွေနဲ့တေဆုံးနေတာကိုတွေ့ရပြီးလူသက်မှုကျူးလွန်သူအဖြစ်တန်ရရှိသူဟာမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားတယ်လို့လည်းထိုင်းရဲတပ်ဖွဲ့ကယူဆထားပါတယ်။အသက်ခံရသူတန်မကြီးဟောင်းဟာဘန်ကောက်မြို့ကနေအိမ်ကိုစက်တင်ဘာ9ရက်နေ့ကစပြီးပြောင်းရွှေ့ပြီးတဦးတည်းနေထိုင်ခဲ့တယ်လို့လည်းဆိုပါတယ်။လူသက်မှုကျူးလွန်သူအဖြစ်မတင်ငါသူမြန်မာလူငယ်ကတော့စက်တင်ဘာ19ရက်နေ့ကစပြီးအလုပ်လုပ်ခဲ့တယ်လို့လည်းသတင်းစာကဖော်ပြထားပါတယ်။တန်မကြီးဟောင်းဗင်ချစ်ရဲ့မိုဘိုင်းဖုန်းနဲ့တက်ဘလက်ကွန်ပျူတာတွေပျောက်ဆုံးသွားတဲ့အပြင်လူသက်မှုဖြစ်ပွားပြီးနိုင်အနေငယ်အကြာမှာပဲတန်ရရှိသူဟာဈေးဝယ်စင်တာမှာရှိတဲ့ ATM ဆက်ကနေပြီးတော့ငွေအမြောက်များကိုထုတ်ယူသွားကအဲ့ဒီအိမ်ကနေပျောက်ဆုံးသွားတဲ့အတွက်လူသက်သမားဟာရည်ရွယ်ချက်ရှိရှိနဲ့ဓားတိုက်တာလို့ရဲတွေကယုံကြည်နေကြပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာတော့ဒီကနေ့ဟာကိုလံဘတ်အားလက်ရက်နေ့ဖြစ်ပါတယ်။ဌာနေတိုင်းရင်းသားနေ့အဖြစ်လဲအမေရိကန်ပြည်သူတွေကအားလက်ရက်ကိုဆွေးနွေးနေကြပါတယ်။အမေရိကတိုက်ကိုရှာဖွေတွေ့ရှိခဲ့သူအဖြစ်ခရစ္စတိုဘာကိုလံဘတ်ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်မှာ1938ခုနှစ်ကတည်းကကိုလံဘတ်အားလက်ရက်နေ့အဖြစ်နဲ့သတ်မှတ်ခဲ့တာဖြစ်ပါတယ်။အစဉ်အဆက်နေထိုင်ခဲ့တဲ့သူတွေနဲ့ယဉ်ကျေးမှုထွန်းကားနေပြီးသားအမေရိကန်ကိုကိုလံဘတ်ရှာဖွေတွေ့ရှိခဲ့တယ်ဆိုတဲ့အယူအဆကိုတော့အထူးသဖြင့်ဌာနေတိုင်းရင်းသားတွေအပါအဝင်လက်မခံတဲ့သူတွေလည်းရှိပါတယ်။ကိုလံဘတ်နေ့ဟာအားလက်ရက်နေ့သက်မဟုတ်ပဲဌာနေတိုင်းရင်းသားတွေကိုကြေကျွံပြုမှုအတင်းကျပ်ခရစ်ယာန်ဘာသာတွေကိုသွတ်သွင်းမှုတွေအပါအဝင်အနောက်တိုင်းမှာတော့ကိုလိုနီနယ်ချဲ့တဲ့အကြမ်းဖက်သမိုင်းရာဇဝတ်တစ်ခုဖြစ်ပါတယ်လို့အရီဇိုနာပြည်နယ်တက္ကသိုလ်ကအမေရိကန်အိန္ဒိယလေးလာရေးဌာနကပါမောက်ခလီယိုကယ်စ်ဘတ်ကပြောပါတယ်။ဌာနေတိုင်းရင်းသားများနေ့ကိုတော့အမေရိကန်ပြည်ထောင်စုမှာအစိုးရရုံးပိတ်ရက်အဖြစ်နဲ့သတ်မှတ်မထားသေးပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့2021ခုနှစ်ကတည်းကတရားဝင်အတည်မှတ်ပြုထားပါတယ်။တချို့ပြည်နယ်တွေမှာလည်းကိုလံဘတ်စ်နေ့အစားဌာနေတိုင်းရင်းသားများနေ့အဖြစ်သတ်မှတ်တာတွေရှိပေမဲ့တချို့နေရာတွေမှာတော့ကိုလံဘတ်စ်နေ့အဖြစ်ဆက်လက်ကျင်းပနေဆဲဖြစ်ပါတယ်ရှင်။တနင်္လာနေ့ရဲ့ထိတ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမဆုမွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ပြီးခဲ့တဲ့စနေနေ့တုန်းကအစ္စရေးကိုဟာမတ်စစ်သွေးကြွားတွေရုတ်တရက်ဝင်ရောက်တိုက်ခိုက်မှုနဲ့နောက်ဆက်တွဲနောက်ဆုံးရအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့စနေနေ့တုန်းကဟာမတ်စစ်သွေးကြောအဖွဲ့တွေရုတ်တရက်တိုက်ခိုက်မှုအပြီးအစ္စရေးဘက်ကလက်တုပ်ပြန်ပြီးတော့တိုက်ခိုက်မှုတွေကြားမှာတော့သေဆုံးမှုသူပေါင်းက1,100ကျော်အထိရှိသွားပြီလို့အစ္စရေးနဲ့ပါလက်စတိုင်းတာဝန်ရှိတဲ့သူတွေရဲ့ပြောဆိုချက်တွေမှာသတင်းတွေမှာဖော်ပြပါရှိပါတယ်။ဟာမတ်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်အစ္စရေးစစ်သားနဲ့အရဲသားပြည်သူ900ကျော်အသက်ဆုံးခဲ့ရပြီးတော့အစ္စရေးနိုင်ငံရဲ့သမိုင်းမှာတော့အများဆုံးလူသေဆုံးမှုဖြစ်ပါတယ်။အစ္စရေးဘက်ကနေလက်တုပ်ပြန်ပြီးတော့ဗုံးကျဲတိုက်ခိုက်တဲ့အတွက်လည်းပါလက်စတိုင်းဘက်မှာလူ400ကျော်အသက်ဆုံးခဲ့ရပါတယ်။ Linda Grandstein ဂျေရုစလင်မြို့ကနေသတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးပြောပြပေးပါမယ
်။ဟာမတ်စစ်သည်ကြောအဖွဲ့လေငယ်တိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုမှ2000ခုနှစ်စက်တင်ဘာလ17ရက်ကအကြမ်းဖက်တိုက်ခိုက်မှုကြုံခဲ့ရသလိုမျိုးဆိုပြီးတော်တော်များများခိုင်ခိုင်ပြောနေကြပါတယ်။ဂါဆာကမ်းမြောင်နေတောအုပ်ထဲမှာပါတီကျင်းပနေတဲ့ရှာနဲ့ချီတဲ့လူငယ်တွေတပ်ခံခဲ့ရတာပါ။အစ္စရေးနိုင်ငံသားတရားကျော်လဲဂါဇာဘက်ကိုတရားခံဖြစ်ဖမ်းဆီးခေါ်ဆောင်သွားတာခံခဲ့ရတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အသက်အရွယ်ကြီးရင်သူတွေအမျိုးသမီးနဲ့ကလေးငယ်တွေတရားခံဖြစ်ဖမ်းဆီးခံခဲ့ရပါတယ်။အသက်85နှစ်အရွယ်အဖော်ကို CFR တော်မှအဖမ်းခံခဲ့ရတဲ့အထဲမှာပါသွားတယ်လို့သူ့မြေဖြစ်တဲ့အဘကသတင်းတောက်တွေကိုပြောပါတယ
်။ We start to look for her and we found videos
ကျမတို့ကအဖွားကိုလိုက်ရှာနေတဲ့အချိန်မှာဟာမတ်စ်တွေတင်ထားတဲ့ Facebook ကဗီဒီယိုထဲမှာသူ့ကိုဘယ်လိုဖမ်းသွားတယ်ဆိုတာရှင်းရှင်းလင်းလင်းတွေ့ရပါတယ်။သူကအသက်က85နှစ်ရှိပါတယ်။မကျန်းမာပါဘူး။ ဒါကိုဂါဇာဘက်ကိုခေါ်သွားကြပါတယ်လူ၄ယောက်ကတနတ်တွေနဲ့ဖမ်းသွားတာပါ तू ဘလောက်များကြောက်နေလိုက်မလဲဘလောက်ဒုက္ခရောက်နေမလဲဆိုတာမတွေးတတ်အောင်ပါပဲဖျားရလဲဖျားနေပါတယ်စေးတွေလည်းပါမသွားပါဘူးရှင
်ဟာမတ်အဖွဲ့ဘက်ကတော့စီရီးယားအစ္စရေးကိုအောင်မြင်တိုက်နိုင်ခဲ့တာဆိုပြီးကြေညာပါတယ်ကြာဆုံးထိခိုက်ဒဏ်ရာရတဲ့ဂျာကပဲတဲကောင်ပီတာသွားသူတို့အဖွဲ့ဝင်တွေဆက်လက်တိုက်ခိုက်နေတယ်ဆိုပြီးစစ်သွေးကြောအဖွဲ့ Elkhorn တပ်မှပြောရေးဆိုခွင့်ရှိသူ Abu Obeda ကပြောပါတယ်အစ္စရေးဘက်ကဂါဇာကမ်းမြောင်လူနေရပ်ကွက်တွေကိုဘုံကျဲတိုက်ခိုက်နေတဲ့အတွက်လက်ထုတ်ပြန်တဲ့အနေနဲ့စင်တိညာကလည်းဒင်းကုန်တွေအာယုံဦးတီရော့ကက်တွေနဲ့ထပ်ပြီးပစ်ခတ်ခဲ့တယ်လို့ Telegram မှာ Hamas ဘက်ကရေးပါတယ်အစ္စရေးဘက်ကဂါဇာကမ်းမြောင်ကိုဆက်ပြီးဘုံကျဲနေပြီး Palestine တွေညာနဲ့ချီတည်ဆုံပြီးပါတယ်ဒါစင်နဲ့ချီတဲ့ဟာမတ်စ်လက်နက်ကိုင်အဖွဲ့တွေကိုဖမ်းဆီးထားတယ်လို့လဲအစ္စရေးဘက်ကပြောပါတယ်ဟာမတ်စ်အဖွဲ့ကအစ္စရေးစစ်တပ်မထင်မှတ်တဲ့အချိန်မှာအလေငိုက်ဝင်တိုက်ခဲ့တာဖြစ်တဲ့အကြောင်းအစ္စရေးစစ်တပ်အကြီးအကဲတွေကဝန်ခံပါတယ
် It's a huge failure of the
ဒါကအစ္စရေးထောင်လိုင်းစနစ်တောင်ဘက်ပိုင်းတပ်ဖွဲ့စစ်စင်ရေးမှအကြီးကျယ်အားနည်းချက်ဆုံးရှုံးမှုပါစစ်ပီးရဲ့အချိန်မှာဒါကိုစုံစမ်းစစ်ဆေးရပါလိမ့်မယ်အခုတော့မဟုတ်သေးပါဘူး
လောလောဆယ်မှာတော့ Israel စစ်တပ်ကရန်တပ်ဖွဲ့တွေကိုအဓိကဖြည့်ဆည်းနေပါတဲ့လေလာသူတွေကတော့ Israel ဟာ Gaza ကမ်းမြောင်ကိုမြေပြင်ကနေဝင်ထိုးစစ်ဆင်မှုပြင်ဆင်နေတယ်ဆိုပြီးပြောဆိုနေကြပါတယ်ခင်ဗျာ
ပြီးခဲ့တဲ့စနေနေ့ Israel ကို Hamas နဲ့စစ်သွေးကြွအဖွဲ့တွေရုတ်တရက်ဝင်ရောက်တိုက်ခိုက်မှုရဲ့နောက်ဆက်တွဲအနေနဲ့ Israel စစ်သားနဲ့အရဲသားပြည်သူ900ကျော်သေဆုံးပြီးတော့ Israel နဲ့ Palestine သေဆုံးသူပေါင်း1100ကျော်အထိရှိနေတဲ့နောက်ဆုံးရအခြေအနေသတင်းကိုကိုသိန်းထိုင်ဦးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲအခုလိုမျိုးတိုက်ခိုက်မှုတွေဖြစ်နေတဲ့ Israel ရောက်မြန်မာနိုင်ငံသားတွေရင်ဆိုင်ကြုံတွေ့နေရတဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့ Israel ရောက်မြန်မာတဦးကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်ပေးကြပါရစေ။Israel နိုင်ငံကို Hamas စစ်သွေးကြွားတွေဝင်ပြီးတော့တိုက်တဲ့စစ်ပွဲအတွင်းမှာတော့နှစ်ဖက်စလုံးကလူပေါင်းထောင်နဲ့ချီပြီးတော့တေဆုံးခဲ့ရပြီးတော့အများပြားလဲတစားခံဖမ်းဆီးခံထားရပါတယ်အဲ့လိုဖြစ်ပွားနေတဲ့ Israel နိုင်ငံမှာတော့မြန်မာနိုင်ငံကနေလာရောက်နေထိုင်သူအတော်များများရှိနေပါတယ်သူတို့လက်ရှိကြုံတွေ့နေရတဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့ Tel Aviv မှာနေထိုင်တဲ့ Sheikh Ginman ကို VOA မြန်မာပိုင်းကကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ
် Sheikh Ginman က Tel Aviv မှာနေတာဆိုတော့ဒီတိုက်ပွဲတွေစပြီးတော့ဖြစ်ချိန်တုန်းကဟိုဘလူကြုံရတယ်နောက်လက်ရှိအခြေအနေကိုရောပြပြပေးပါလား
ဟုတ်ကဲ့ပေါ့ကျွန်တော်တို့ဒီ Thursday စနေနေ့ပေါ့နော်မနေ့ကစပြီးတော့ကျွန်တော်တိုက်ပွဲတွေဖြစ်တယ်ပေါ့ပြီးတော့မနေ့ကတို့ School Holiday ပေါ့ဒီခုချိန်School Holiday နောက်ဆုံးရက်ပေါ့ကိုအဲနောက်ဆုံးရက်မှာဒီမှာလဲပွဲတွေရှုပွဲတွေအများကြီးရှိပြီးတော့လုံနေချိန်မှာမနေ့6နိုင်ပွဲလောက်မှာပဲအဲဒုံးကြီးရော့ကက်တွေလာတယ်စပြီးဖြစ်တယ်ပြီးတော့တမျိုးလုံးကြီးပါပေါ့နော်ဆိုင်ရင်နေမြည်ရဲ့အော်ဆွဲပြီးရတယ်ပြီးတော့ဒီလေထဲမှာရော့ကက်ပြုတ်ခွဲတဲ့အတိုင်းကြားရတယ်ပေါ့ဒလုံးလုံးနဲ့အဲပြီးတော့မနေ့6နာရီခွဲလောက်ဆက်ပြီးတော့ဟိုဇလိုက်ပြစ်တယ်နိုင်ခွဲလောက်ပြစ်ပြီးတော့တို့ခဏနာပြီးတော့7နာရီခွဲလောက်ကတခါပြန်ဖြစ်တယ်အကြမ်းလည်းညှို့ထဲမှာညှို့တဲ့အထိပေါ့နော်အဲဒီကနေပြီးတော့နေ့လေလည်းတခါပြစ်တယ်ပြီးတော့ည9နာရီခွဲလောက်မှာတခါထပ်ပြစ်တယ်စုစုပေါင်းဒီစနေနေ့တရက်တည်းကိုဒီ television ညှို့တဲ့အထိကိုဒုံးကြီးလေခေါလောက်တော့ပြစ်တယ်ပေါ့အပြင်ကတော့ကြီးပြစ်တယ်ရောဒါပေမဲ့မြို့ထဲမှာတော့လောက်ကြီးရောအခြေအနေမဆိုးမြို့ထဲမှာလည်းဒီကောင်းကင်မှာပဲအဓိကဒုံးကြီးရေပြစ်ခွဲတဲ့တန်ကြီးရောတန်တွေပဲအဓိကကြားရတယ်ပေါ့ပြီးတော့ဒီဒုံးကြီးရေပြန်မိခိုးတန်းတွေပေါ့အဲ့ရောထောက်ဆောင်မြင်နေရတယ်အဲ့ဒီစနေနေ့တနေ့လုံးလို့ပေါ့ဟ
ိုတနင်္ဂနွေနေ့မှာကြားတော့ရော
တနင်္ဂနွေနေ့ကတော့ဒီမြို့ထဲကိုတော့ဒုံးကြီးရေပြစ်တော့ဒါပေမဲ့ဒီနေဆက်ဒီမှာတော့ဒီစစ်ဝင်လာတဲ့ Hamas အဖွဲ့တွေနဲ့ဒီစစ်သားတွေရောပြီးတော့ဂျာရင်းမှာဒီထက်ပြည်သူတွေနဲ့ရောဆက်ပြီးတော့တိုက်ပွဲတွေဖြစ်နေလို့ကျွန်တော်ဒီရဲ့ကြားရတယ်ပေါ့ဒီနေဆက်မျိုးတွေမှာအက်ရှ်ကလွန်တို့စက်ဒီရောတို့အဲ့ဒီနေဆက်ကမျိုးတွေတခြားမှာရော့ကက်ဖြစ်တာတော့မရှိတော့ဒီအဓိကတော့စိတ်ဝင်လာတဲ့ဟာမတ်တွေနဲ့ဒီကြည့်အဲ့ဒီစစ်သားတွေတိုက်ပွဲဖြစ်နေတဲ့တန်တွေတော့တခြားကြားနေရတယ်သတင်းတွေရတယ
်အခုဆိုလို့ရှိရင်ဟိုအဓိကတော့ဂါဇာဟိုကမ်းမြောင်ဒေသဘက်မှာဟာမတ်တွေကအဓိကထားပြီးတော့တိုက်နေတာပေါ့လေဆိုတော့ဟိုအဲ့ဒီမှာရောဟိုမြန်မာတွေရှိပါလားအဲ့ဒီကအခြေအနေလေးရောနည်းနည်းတော့ဟိုကြားတလောက်ကိုပြပြပြရလား
ဟုတ်ကဲ့အဲ့ဒီမှာတို့ဒီစက်ပြေးချန်နယ်မှာလုပ်နေတဲ့မြန်မာတွေရှိသေးရဲ့ပေါ့၃လရောက်တော့အဲ့ဒီနေဆက်နဲ့နီနာဆိုရင်တော့နီနာမျိုးတွေဆိုရင်တော့အဲ့ဒီမှာ၃လရောက်တော့မရှိရဲ့ ဘုံခိုချင်းတဲ့မှာစနေနေ့မနက်တက်ခိုင်းမှုတွေဒီလုံးကြီးပြစ်ခတ်မှုတွေစပြီးအချိန်ရစပြီးတော့ဒီဆက်ပြေးချိန်မှာလုံနေတဲ့နေဆက်ကဟိုမြန်မာတွေရောကျန်တဲ့လူသမားတွေရောဗောနော်ပြီးတော့ကျန်တဲ့ဟိုလူလူမျိုးတွေရောနိစ္စရဘုံခိုချင်းတဲ့မှာဝင်ပြီးပုံနေရတယ်ပြီးတော့ဒီပတ်ဒရေးပတ်ဝန်းကျင်ပတ်လည်မှာအာဟမတ်စ်တွေ့ကြရတယ်နိုင်ငံထဲတွေဝင်လာပြီးတော့ပြစ်ခတ်နေတဲ့ခါကျတော့သူတို့ဒီဘုံခိုချင်းတဲ့မှာပဲအတန်တိတ်ပြီးတော့နေနေရဗောနော်ကိုအဲဒီခါလေးစစ်သားရလာချင်းတော့သူတို့အပြင်ခဏထွက်ကြည့်ရပြီးတော့ဒီတမနေပြီးတော့ဟိုရှိတာပဲသူချက်ပြုတ်စားတော့ရတယ်အာအဓိကတော့ဒီခေါဆွဲ6နေနဲ့စန်းစီလောက်ပဲရှိရပြီးပေါမုံနေလောက်ပဲရှိရစားတော့ကတော့လောဆယ်သူတို့အာဖူလုံးနဲ့နေထားမှာမရှိဘူးခက်ခဲနေတယ
်ဣဇရဲမမကြာခဏဆိုသလိုပေါ့နော်ရော့ကက်နဲ့အခုလိုမျိုးဟိုလာပစ်တာမျိုးတွေဟိုရှိနေတယ်ဆိုတော့တော့အများတန်းကြားနေရတာပေါ့ဆိုတော့ဟိုအခုတခါတိုက်ခိုက်မှုနဲ့ရောဟိုဘလို့ကွာချလဲ
โอเคအရင်ကဒီလိုဖြစ်တာမျိုးဒီသူတို့ပွဲတော်တွေရှိရရက်တွေပေါ့ပွဲတော်ရှိရလမျိုးဥမာ6လပိုင်း7လပိုင်းနဲ့ဒီအစိုးရနိုင်ငံပွဲတော်အများဆုံးကာလမှာတော့ပုံမှန်ဒီဖမတ်တွေကနေတိုက်ခိုက်နေရရှိရပေါ့ဒါပေမဲ့ဒီကောထူးဆန်းတာကဒီလိုတဏီကုံကြီးရော့ကက်တွေချင်းချင်းဖြစ်တာမျိုးပြီးတော့ထောင်နဲ့တောင်းနဲ့ချီပြီးတော့လို့ကောင်းကင်မှာဝဲနေရမျိုးဒီလိုဖြစ်စင်မျိုးကမဖြစ်တာတော်တော်ကြာတယ်ကျွန်တော်တို့ရှိရတောက်ဆောင်မှာပြီးတော့ဒီနေဆက်ကိုကြော်ပြီးတော့ဟာမတ်စီဝင်လာပြီးတော့ဒီမြို့ထဲမှာမြို့ထဲရဲ့ချီပြစ်ခတ်တယ်ဆိုတာမျိုးကတော့အရင်ကမကြုံဘူးကိုဒီထဲဗစ်လိုမြို့ကြီးတွေထဲမှာတစ်ခါတလေဒီတိုင်းတယောက်စနှစ်ယောက်စမှာစစ်သွေးကြွားတွေဝင်ပြီးတော့ဖြစ်တာမျိုးပဲရှိရတယ်ဒီလိုအွန်လိုင်းချင်းလိုက်ဝင်တာမျိုးတော့ဒီခါပထမဆုံးတော့ကျွန်တော်တို့ကတော့
အခုလက်ရှိအခြေအနေမှာရောဟိုအစိုးရကဗားရီများညွှန်ကြားထားတာမျိုးတွေရှိပါလဲ
ဒီမှာဒီကဒီဟိုအချက်ပေးအတန်ဒီဟိုဒီဂရုစိုက်ပြီးတော့နားထောင်ကြဖို့ပေါ့ပြီးတော့ဟိုအပြင်ဒီဗားရီမှာဖတ်ပြီးတော့မသွားဖို့အစိုးရညွှန်ထားရှိရဲ့ပြီးရင်ဒီဖန်တဲ့အဲစိုက်ပျိုးချင်တဲ့အဲနေစနေနီးရစိုက်ပျိုးချင်တဲ့လူတွေကြတော့တို့အဓိကတော့ဘုန်းကိုချင်းမှာပဲခဏတင်းချောင်ထားဖို့အဖွဲ့လိုက်အုပ်စုလိုက်ပေါ့နော်သူနေရာချပေးတာရှိတယ်အဲ့လိုနေရာမှာပုံဖို့ပဲလောလောဆယ်ညွှန်ကြားထားသေးရပေါ့
။နောက်ဒီဣဇရဲမှာဆိုလို့ရှိရင်အာမြန်မာတွေဘလောက်လောက်ရှိပါလဲ
။အာကျွန်တော်ဒီရောက်နေတာက2019 6နှစ်လောက်ရှိပြီပေါ့။ဒီမှာမြန်မာလူမျိုးတွေကတော့ဒီမှာနေတာကစုစုပေါင်းရောက်300လောက်တည်းရှိမှာပေါ့။ကျွန်တော်တို့ဒီမှာအဓိကအရင်တည်းကတော့ဒီနှစ်တိုင်းပေါ့နော်ဒီအစိုးရဌာနနေပြီးတော့ကျောင်းသားကျောင်းသူတွေ internship program နဲ့လွတ်တာမျိုးစီစဉ်ရှိခဲ့တယ်။အပြောကိုဗစ်ကခုနောက်ပိုင်းဒီအနာသိမ့်ပြီးနောက်ပိုင်းမှာဒီအစီအစဉ်တွေပြတ်သွားတော့ဒီကျောင်းသားတွေအကုန်အများစုက internship program လူတွေလာတဲ့လူတွေအများစုကဒီမှာ asylum visa နဲ့ပေါ့မြို့ထဲမှာပဲလှုပ်လှုပ်နေကြတယ်။အဲတချို့ကြတော့ဒီ visit နဲ့လာပြီးတော့ဒီမှာပဲ asylum ပြောင်းလျှောက်ပြီးတော့ဒီအများအပြားစားတောက်ဆိုင်လုပ်ငန်းတွေပြီးတော့တခြားအိမ်တိုင်ရှင်းတွေလို့လုပ်နေကြရှိတယ်ပေါ့
။ဟုတ်ကဲ့ပါဆေးကင်မကြီးကျွန်တော်တို့အခုလိုမျိုးဟိုအချက်တဲဖြစ်နေတဲ့ကာလမှာအခုလိုအဲဒီအခြေအနေလေးတွေကိုရှင်းပြပေးတဲ့အတွက်ကျေးဇူးအထူးပဲတင်ပါတယ
်။ Okay ခင်ဗျာ welcome ပါခင်ဗျာကျေးဇူးတင်ပါတယ
်။စနေနေ့တော့ဟာမတ်စ်တွေရဲ့ဝေရောက်တိုက်ခိုက်မှုကိုခံနေရတဲ့ပြီးတော့ဒီအစ္စရေးဘက်ကလည်းပြန်လည်တိုက်ခိုက်နေတဲ့အချိန်မှာအစ္စရေးရောက်မြန်မာနိုင်ငံသားတွေရရင်ဆိုင်ကြုံတွေ့နေရတဲ့လုံခြုံရေးအခြေအနေတွေကို VOA မြန်မာပိုင်းကကိုအောင်ကနေပြီးတော့ Tel Aviv မှာနေထိုင်တဲ့ဆေကင်မန်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးဣသရေးမှာလက်တလောတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပေါ်နေတာကြောင့်ဣသရေးရောက်မြန်မာနိုင်ငံသားတွေအနေနဲ့အရေးတကြီးကိစ္စမရှိဘူးဆိုရင်အပြင်မထွက်ကြဘဲနဲ့အနေအိမ်တွေထဲမှာပဲနေဖို့တိုက်ပွဲအခြေအနေနဲ့ရင်ဆိုင်ကြုံတွေ့လာရတယ်ဆိုရင်လုံခြုံတဲ့နေရာတွေမှာပဲနေဖို့တကယ်လို့အကူအညီအရေးပေါ်တွေလိုအပ်လာတယ်ဆိုရင်ဣသရေးမြန်မာတန်ယုံရဲ့အရေးပေါ်ဟော့လိုင်းနံပါတ်တွေကိုဆက်သွယ်ဖို့အတွက်ကိုဣသရေးမြန်မာတန်ယုံကသတိပေးကြေညာထားပါတယ်ရှင်။နောက်ပြီးတော့ဒီလိုမျိုးဣသရေးအစိုးရရဲ့အချိန်နဲ့တပြေးညီထုတ်ပြန်နေတဲ့လုံခြုံရေးအရေးပေါ်သတိပေးချက်တွေကိုအမြဲမပြတ်စောင့်ကြည့်ကြဖို့ကိုလည်းဣသရေးရောက်မြန်မာနိုင်ငံသားတွေကိုမြန်မာနိုင်ငံနေပြည်တော်အခြေစိုက်နိုင်ငံသားရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်။VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စစ်ဘေးဒဏ်ကိုအကြီးအကျယ်ခံနေရတဲ့ကယင်းဒီဒေသ၊ကယားပြည်နယ်တွေမှာအင်တာနက်ဖြတ်တောက်ခံနေရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ ဆေးရေးပဋိပက္ခတွေဖြစ်ပွားနေတဲ့ကရင်ပြည်နယ်ထဲမှာတော့အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးကိုနေရာတော်တော်များများမှာအခုချိန်ထိဖြတ်တောက်ထားပါတယ်။ဒါကြောင့်မို့လို့သတင်းချက်လက်တွေအချိန်မီရနိုင်မှုခက်ခဲကြံ့ကြာပြီးတော့အဆင်မပြေဖြစ်နေပါတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒါကတော့2021ခုနှစ်အာဏာသိမ်းထားတဲ့စစ်ကောင်စီရဲ့စိုးရွားတဲ့အမှောင်သတင်းတွေချဖို့လှုံ့ဆော်မှုဖြစ်တယ်ဆိုပြီးတော့ကရင်လူခွေအဖွဲ့ကလည်းပြောပါတယ်။ဒီကြောင့်ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုမမျှတစင်အောင်ပြောပြပေးပါမယ်ရှင်။
2021ခုနှစ်စစ်တပ်အာဏာသိမ်းခဲ့တဲ့ချိန်ကစပြီးတော့အခုချိန်ထိကရင်ပြည်နယ်တလွာနေရာတော်များများမှာအင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးတွေပြတ်တောက်ခံထားရတာကြောင့်သတင်းချက်လက်ရဖို့အတွက်ခက်ခဲကြံ့ကြာနေတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်လွိုက်ကော်မြို့မှာလာပြီးတော့ခိုးလုံနေရတဲ့ဒီမိုဆူမြို့နယ်စစ်ဆောင်တူကတော့ဘေးလွတ်ရာပြေးလွှာရင်းမိသားစုဝင်တွေတကွဲတပြားဖြစ်သွားတဲ့အတွက်တယောက်နဲ့တယောက်သတင်းမေးခြင်းပေမဲ့ဖုန်းလိုင်းတွေပိတ်ထားတာကြောင့်အခက်ကြုံနေရတယ်လို့ VOA ကပြောပါတယ်
။အဲဒီမှာကိုမီတာစုမောင်နှမတွေပြောလို့ချင်းနေလဲဆိုတာသတင်းကတော့အချင်းမသိနိုင်ဘူးပါနော်။တိုက်ပွဲသတင်းတွေနိုင်ငံရေးသတင်းတွေတခြားသတင်းတွေလည်းကျွန်တော်တို့မသိတော့ဘူး။လည်းနေကြီးလာပြီဆိုတော့ကိုရွာနီနာရှားမှတကီသိဆောင်ရတာပါနော်။ခက်တလေဆိုတော့ချစ်ချောင်းထိုးလာမျိုးလိုပါလို့ဆိုရင်လည်းသတင်းမသိဘူးပါနော်။လိုင်းပေါ်မှာလည်းဘာလဲကိုမသိရတဲ့အခါမှာကျူဆောင်ကိုလည်းခက်ခဲတာပါ။ဒီကဲကရေဘော်တွေပါလေမကြက်ကြူဒီချိန်တော့ဘာမှမသိတော့ဘူ
း။ Like or မြို့မှာခိုလုံနေတဲ့နောက်ထပ် Fruso မြို့နယ်စစ်ဆောင်တူကတော့ရွာတွေလက်နေကြီးကြောက်ပောက်ကွဲတဲ့အတွက်အပြင်းထန်ဒဏ်ရာရသွားတဲ့ရွာသားတွေအနေနဲ့စေကူတာမှုခံယူဖို့အကြမ်းမိုက်တာဝန်ရှိသူတွေဆရာဝန်တွေနဲ့အချိန်မီအဆက်အသွယ်မလုပ်နိုင်တဲ့အတွက်အသက်ဆုံးပါရတဲ့အထိကြုံတွေ့ကြရတယ်လို့အခုလို့ပြောပါတယ
်။အထူးသဖြင့်အဲ့ဒီနိုင်ကိစ္စကချို့ရောမိသားစုချင်းဖက်တာတော့ဆေးကုဖို့လိုတဲ့အရေးကြီးတယ်ဆိုလို့ရှိရင်ပြောင်းစားတည်တည်ပြေးဖို့နည်းနည်းကြောက်ကြောက်ရတာပေါ့နော်။ဒါရရတဲ့ဒီလိုလူတို့ဒီပေါ့ဒေသခံကြွားတဲ့လူတွေတချို့ဆိုဖျားနာတာပေါ့နော်။ဖျားနာတော့ကိုက60ကျော်ဟိုကားနာရမှာတော့ဘာလို့နောက်မှဆရာဆာမနဲ့ချင်းဆရာမယ်ဆိုလို့ရှိရင်ဖုန်းလိုင်းအဆင်ပြေတော့အဲ့မှာဒါနဲ့နောက်နေ့ကြက်ကြွားရတယ်နောက်ဟိုချင်းကြီးမကုတနိုင်တဲ့အတွက်ကြောင့်အသက်ပါသေးလိုက်ရတော့ဗောအဲ့ဒီပေါ့နော
်ဆရာနာတိမ်ပြည်နောက်ပိုင်းမှာစစ်ကောင်စီရဲ့ဆက်သွယ်ရေးတာဝါတိုင်တွေအကြီးအကျယ်မိုင်းဆွဲတိုက်ခိုက်ခံရတာကြောင့်ပျက်စီးမှုတွေများနေတယ်လို့တချို့နေရာတွေမှာတော့တာဝါတိုင်ရှိရတဲ့တမင်ရည်ရွယ်ချက်ရှိရှိပိတ်ထားတာကိုခံရတယ်လို့ဒီမော့ဆူမြို့နယ်စစ်ဆောင်ကပြောပါတယ
်။တချို့နေရာတွေကလည်းတာဝါတိုင်မရှိတော့တာလည်းပါတယ်နော်။တချို့နေရာလည်းတာဝါတိုင်ရှိသေးရဲ့ဒါနဲ့လိုင်းမီနိုင်သေးရဲ့ဒါနဲ့ဟိုမရနိုင်ဘူးအဲ့လိုမျိုးဖြစ်နေတာ
။ကယားပြည်နယ်ဒေသခေါ်ကရင်ပြည်နယ်တွေကတိုက်ပွဲဖြစ်ပွားနေတဲ့နေရာတွေမှာစစ်ကောင်စီဟာဒေသခံတွေကိုတိုးပြီးတော့ဖိနှိပ်လာတယ်လို့ဆက်သွယ်ရေးကိုလုံးဝဖျက်တောက်တာတွေလုပ်တယ်လို့ကီနီလူခွင့်ရေးဖွဲ့တီထောင်သူကိုပညာပြောပါတယ
်။စစ်မြင့်နဲ့တမင်းနဲ့လုံးဝဖုန်းလိုက်မရှိဘူးပေါ့နော်။ရှာတော့အမြင့်နဲ့ဒါတော့ဒီဟာလည်းနည်းပပပဲရတော့ပေါ့နော်။ record မြင့်နဲ့ကတော့အများစုရတယ်။ဟိုနည်းနည်းပပ record နဲ့ပြီးတဲ့ဟိုကျွန်တော်ဒီမော့ဆိုဆက်လေးမှာပဲရတယ်။ဒီလို record နဲ့ဝေးတဲ့အာဒီမော့ဆူမှာဆိုရင်တော့ကျွန်တော်မကြောက်ဘူးနော်ဖူဆူမှာကတော့တချို့နေရာအနေကျင်းတော့ရပါသေးတယ်ဒါပေမဲ့အများစုကတော့မရဘူးပေါ့နော်ဘောလခဲကတော့မရတော့ဘူးပေါ့နော်အာဖန်ဆောင်လည်းမရတော့ဘူးပေါ့နော်မရဘူးဆိုတာကကျွန်တော်ပြောတာကလူထုတွေအတွက်အတုံးဝင်တဲ့ဖုန်းလိုင်းအစ်စနလိုင်းတွေပြောတာပါစစ်ကောင်စီကလည်းတိတန်တုံးနဲ့တူတူလိုင်းတော့ရှိပါတယ
်ဂူလူလုဆောင်နေတာဟာစစ်ကောင်စီကသူ့ရဲ့မှားယွင်းနေတဲ့အုပ်ချုပ်မှုအချက်လက်တွေနိုင်ငံတကာအထိမပေါက်ကြအောင်ရည်ရွယ်ချက်ရှိရှိသတင်းအချက်အလက်အမှောင်ချတာပဲဖြစ်တဲ့အကြောင်းလဲကိုပညာပြောပါတယ်
။သတင်းအချက်အလက်မရရှိအောင်တမင်တကာအလုပ်နေတဲ့လုပ်ရဖြစ်တယ်။အဲ့ဒီလုပ်ရကလည်းဒါရည်ရွယ်ချက်ရှိတော့ဗောနော်သူတို့တွေအုပ်ချုပ်နေတဲ့မှားယွင်းနေတဲ့အချက်လက်တွေကိုမပေါက်ကြအောင်မတိအောင်ကာတဲ့ဘောလည်းဖြစ်တယ်။နောက်တစ်ခုကသူတို့လိုချင်တဲ့ message သူတို့မြင်ချင်တဲ့ပုံစံကိုပဲထပ်တွေ့အောင်မြင်အောင်ဆိုပြီးတော့မှသူရဲ့ရှိနေတဲ့မီဒီယာတွေကအတုံးချပြီးတော့မှကျွန်တော်တို့ကိုပိတ်တယ်လို့ပဲကျွန်တော်မြင်ပါတယ
်။ဒေတာရင်းမှာဖိနှိပ်ခံနေရတဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာကိုပြောဆိုလို့မရအောင်ကြိုးပမ်းတာဖြစ်ပြီးလူသားချင်းစာနာမှုအခြေအနေတွေပိုဆိုးလာအောင်လုပ်နေတာဖြစ်တဲ့အကြောင်းလည်းပြောပါတယ်။ကမ္ဘာတလွားအင်တာနက်လွတ်လပ်ခွင့်ပေါ်ဖိနှိပ်မှုကြည့်ရင်မြန်မာနိုင်ငံဟာဒီနှစ်မှာဒုတိယအဆိုးဝါးဆုံးအဆင့်မှာရှိနေတယ်လို့ American အခြေစိုက် Freedom House ရဲ့ Internet လွတ်လပ်ခွင့်အစိုးရခန်းစာမှာဖော်ပြပါတယ်။2020ခုနှစ်မှာအရသာအဆိုးရွားကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့စစ်တပ်ဟာအကြမ်းမဖက်တဲ့အာဏာဖီဆင်ရေးလှုပ်ရှားမှုတွေ၊နိုင်ငံရေးအရာစန့်ကျင်မှုတွေ၊လက်နက်ကင်ပုံကံမှုတွေနဲ့ရင်ဆိုင်နေရပြီး Internet လွတ်လပ်ခွင့်ကိုဆက်လက်ဖိနှိပ်နေတယ်လို့လည်း Freedom on the Net အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။ဆီယနာသိမ်းပြီးတဲ့နောက်မှာစစ်ဘေးဒဏ်အကြီးကျယ်ခံရတဲ့ကယင်းနီဒေသ၊ကယားပြည်နယ်ထဲမှာအင်တာနက်ဖြတ်တောက်တဲ့အတွက်ဒေသခံပြည်သူတွေအခက်ကြုံရတဲ့အခြေအနေကိုမမရတဲ့ဇင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOA American အသံရဲ့သတင်းမှန်သတင်းဉာဏ်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးဖွာတာပြည်ပြည်ကျင်းပါလေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်အောက်တိုဘာလ9ရက်တနင်္လာညချမ်းအတန်လွင့်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့ထုတ်လွှင့်ပေးနေကြတနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဒီစီဝါရေးကဏ္ဍမတိုင်ခင်မှာတော့သတင်းတော်မှတ်စုအစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့မြန်မာလူထုကြုံနေရတဲ့အဆိုးဝါးဆုံးကြက်တဲမှုဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်ဆရာနာသိန်းခံထားရတဲ့မြန်မာနိုင်ငံမှာဆေးရေးပရိပခါးတွေပြင်းထန်နေတာတဘာဝဘေးဒဏ်ကြောင့်မှအိုးအိမ်ဆုံခွာပြီးတော့ထွက်ပြေးနေရတဲ့ပြည်သူနှစ်သန်းနီးပါးအတွက်နိုင်ငံတကာကပေးရတဲ့လူသားချင်းစာနာမှုအကူအညီတွေကမလောက်ငါပဲနဲ့အကူအညီတွေအရေးတကြီးလိုအပ်နေပါတယ်ကျန်တဲ့လူတို့ရဲ့နေစဉ်စားဝတ်နေရေးကလည်းအထူးကြက်တဲနေပါတယ်လူတို့ကြုံနေရတဲ့အဆိုးဝါးဆုံးကြက်တဲမှုအခြေအနေတွေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညုံကပြောပြပေးပါမယ်
မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့သဘောဘေးရန်ရဲ့အကြောင်းနေရွှန့်ခွာထွက်ပြေးနေရသူတွေအပါအဝင်ထိခိုက်ပျက်စီးဆုံးရှုံးတာတွေမပြတ်ရှိနေလို့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပေါ်မှာပိုပြီးတော့ဆိုးဝါးစေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရည်မှုယုံ UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြပါရယ်လူပေါင်းနှစ်သန်းနီးပါးဟာလည်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်ဆိုပြီးတော့ဖော်ပြထားပါရယ်နေရွှန့်ခွာထွက်ပြေးနေရသူတွေတဲ့တချို့ကဒီဝိုးလလန်ဘေးကင်းရာစီသွားနိုင်ဖို့ခက်နေပြီးတော့လက်နက်ကန်ပြိပခါတွေဖြစ်ပွားရနေရာတွေမှာပဲကြုံဝါကြပန်းနေထိုင်နေကြရတာပါစစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကန်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းမှာဆိုရင်လဲစစ်ရှောင်သူဥယျာဟာပိုးပြီးတော့များလာနေပါတယ်နေမီတဲ့ကိုပါသွားလို့တောထဲမှာပဲထိုးပြီးတော့ဖြစ်သလိုနေရသူတွေဟာအာနာရှင်စန့်ကြီးရဲ့အတွက်ရတဲ့နီလာနဲ့ပါဝင်ကြရတယ်လို့စကိုင်းတိုင်းတဲကစစ်ရှောင်တွေကိုကူညီပေးနေသူတူကခုလိုပြောပါတယ်
အဓိကတော့ကျွန်တော်တို့ဘက်ကတချို့ဒေသတွေမှာကစစ်ဘေးရှောင်နေညားနေတယ်မိုးရာတီလည်းဖြစ်တော့စိုက်ချိန်ပြိုးချိန်ဆိုတော့အဓိကအပြင်ညပိုင်းကျွန်တော်တို့ဆီယနာရှင်တော်လန်ရေးစကားတွေပချင်းတွေကိုပြပြီးတဲ့အခါမှာပြည်သူလူထုကိုဟောပြောပွဲတွေစီယုံရေးတွေလုပ်ဖြစ်တာများတယ်ဗျစစ်ဖြစ်နေတဲ့ဇုံဆိုတော့လေအွန်လိုင်းသုံးစွဲမှုကလည်းတိတ်မရှိတဲ့အခါမှာonline မှာဘာတွေဖြစ်ပြနေတယ်လဲပြောပြရတာမျိုးတွေပါဒါကျွန်တော်တို့ရှိတယ်ပေါ့ဒီဆက်ရနိုင်တော်ရင်စကားတွေကျွန်တော်တို့ပြတ်တာတယ်ဆိုတဲ့နေရာမှာလည်းပဲ online လူတိုင်းမသုံးပြတော့ဒီလိုဒီလိုလေးတွေရှိနေပါတယ်ဆိုတာကိုပြတ်တိုင်းနေစီယုံကြီးကိုကျွန်တော်တို့သွားနေကြတယ်လမ်းစဉ်ပေါ့ဗျာ
ဆက်ရနာတင်ပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကင်ပြိပခါတွေဟာနိုင်ငံတော်နေရာအတော်များများမှာနေ့စဉ်ဒီပါရှိနေပါတယ်မြန်မာနိုင်ငံမှာနေပြည်တော်ကလွယ်လို့တခြားဒေသတွေမှာမြေမြုပ်ပိုင်းကြောင့်ရတားတေချီထိခိုက်မှုတွေတိုးလာနေတယ်လို့ UNOCHA ကဖော်ပြပါတယ်။ရတားတွေဟာတိုက်ပွဲဖြစ်ပွားရာဒေသတွေအပြင်အနီးပတ်ဝန်းကျင်မှာရှိတဲ့နေရာမျိုးတွေမှာလည်းလက်နက်ကြီးရန်နောက်စစ်တပ်ကရွာတွေကိုမကြာခဏဝင်လာမျိုးတွေရှိလို့တချို့ကနေရာကိုမပြန်ရဲပဲဖြစ်နေပါတယ်။မြန်မာနိုင်ငံအောက်ပိုင်းတရင်းနာရီတိုင်းဗိတ်ခရိုင်တရင်းနာရီမြို့နယ်ကကြီးရွာတွေမှာလည်းဒေသခံတချို့ဟာသူတို့ရဲ့နေရာစီကိုပြန်ဖို့အတွက်ကြောက်လန့်နေကြတယ်လို့ဒေသခံတဦးကပြောပါတယ်။
ဆောင်းဝင်နေရင်ရှိဝါပါဒီကလိုအကနာကျွန်တော်ဖုန်းပါလေအဲသူတို့နေ့ရက်မှသူတို့စေချောင်းတာလောမဟုတ်ခင်ဗျာသူတို့အဲအချော့တနေရကိုလော်ဘီဆိုအဲ့လိုအဲဦးရည်တွေထဲမှာဦးရည်ထဲမှာအစူလိုက်အစူလိုက်ကျဲတွေထိုးပြီးဆိုနေတယ်အဲ့တော့စေချောင်းစက်ကပ်ပုံစံမျိုးပေါ့အစူလိုက်တဲထိုးတယ်တဲထိုးရတော့တမ အစူလိုက်စူလိုက်နေကြတယ်အလိုပဲတက်လို့ဝင်နေကြောခင်ဗျအဲသူတို့ရောလေအချိန်မရွေးစစ်ကြောက်ထိုးလာနိုင်တဲ့အချိန်နေတယ်ရှိတယ်ပြီးတော့ဆိုသူတို့ရောလေကိုအစကစားမြင်လိုက်ဝင်တော့ပြီးဝင်ဖန်တော်လို့ပြီးတော့ဝင်မဖေးတဲ့မင်းကြီးနဲ့လက်ထောက်တော်လို့အဲ့လိုလေမျိုးကခဏခဏလုံနေတယ်ဆိုတော့လေသူတို့နေရဝင်နေလို့ရှင်းမပြဘူးအဲ့လိုဖြစ်နေကြလေလမမီတယ်လေလမမီပဲနဲ့လောနေပြောလဲချေချောက်လိုက်လဲအမျိုးရှိပြောဆေးရည်တွေမရောပဲနဲ့ပြီးတော့လည်းပေါ့လို့လည်းမရောအဲ့လိုအနေထားရလဲရှိကြ
တိုက်ပွဲတွေနဲ့စစ်ပေးဒုက္ခတွေတနည်းတခြားတိုးလာနေတဲ့ကိုယ်နိုင်ငံမှာလောက်ကန်စားတော့ဖို့ခက်ခဲလာခြင်းတချို့ကလည်းပြပမှာအလုံးလောက်ကန်ဖို့ကြိုးပမ်းနေကြပါတယ်နိုင်ငံခြားတရားဝင်လှုပ်သားဆီလွတ်တဲ့ဒေပါဝင်နိုင်ဖို့ကိုလှုပ်ဆောင်လာကြတာဖြစ်ပါတယ်နိုင်ငံတကာအလုံသမားများအဖွဲ့ ILO ရဲ့အစီအစဉ်ကစားထဲမှာတော့မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့အာဏာသိမ်းမှုတွေကြောင့်လူမှုစီးပွားအခြေအနေအလုတ်ကံရရှိနှုန်းနဲ့အလုတ်ရေသွေးပြင်ကုန်ထုတ်ဆွမ်းအားဆက်ပြီးတော့ကျဆင်းနေတယ်လို့ဖော်ပြထားပါတယ်။အလုံသမားတွေရဲ့အခြေခံရပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ပြီးနဲ့အာဏာသိမ်းကာလမတိုင်ခင်ကတည်းကအခြေခံလုပ်သားတွေအများစုရှိတဲ့လုပ်ငန်းအခွင့်အရေးမှာကြုံတွေ့နေရပါတယ်။အခုနောက်ပိုင်းနိုင်ငံရေးမတည်ငြိမ်ဖြစ်နေချိန်မှာတရားမျှတမှုရရှိနိုင်ဖို့ကအရင်ကထက်ပိုပြီးတော့ခက်ခဲလာတယ်လို့အလုံသမားတွေနဲ့သူတို့ကကူညီပေးနေသူတွေကပြောပါတယ်အလုံသမားတွေအတွက်အရင်လိုမျိုးကူညီဆောင်ရွက်ပေးမဲ့ကုစားပြုအဖွဲ့တွေမရှိတော့သလိုအခွင့်အရေးဆုံးရှုံးမှုတွေဟာပိုများလာတယ်လို့အလုံသမားကြီးဆောင်နေသူတူကပြောပါတယ်
တော်တော်များများအလုံသမားတွေကကျုံပြင်ကနာကိုသွားဖို့ရောက်တာရယ်အဲ့လိုသွားပြီးဖြည့်ရှင်းရမယ်ဆိုတာကိုမသိရယ်လိုက်ပါကူညီဆောင်ရွက်ပေးမဲ့အဖွဲ့အစည်းမရှိနေရရပေါ့နော်ဒါသာမလို့ဒီအခွင့်အရေးဆုံးရှုံးတာလည်းရှိနေရပေါ့အလုပ်ကမှဆိုတာတောင်းလျှောက်သူတို့ရဲ့အခွင့်အရေးကိုအမြဲတမ်းဒီစက်ဝင်ထဲမှာတောင်းဆိုနေတာဒါတည်းပြောနေတာရှိရခါကြတော့အခုတော့အဲ့ဒါတွေသူလုံးလို့မရတဲ့ခါကြတော့ဟိုသူတို့လည်းစိတ်ကြက်ကြတာတွေပါမှာပေါ့နော်ဘာမှတခုဖြစ်တယ်ဆိုရင်ဒီတောင်းလို့မရပြောလို့မရဆိုတဲ့ခါကြတော့မပြောကြတော့ဘဲနဲ့ပဲဒီတိုင်းပဲဒီအခွင့်အရေးဆုံးရှုံးခံလိုက်တယ်လို့ပဲမြင်တယ်အဲလူကမာတွေကိုလည်းတခုပြောချင်တာပေါ့နော်အဲကိုယ့်ရဲ့တရားမျှတမှုကိုတခုတနည်းနည်းနဲ့တော့ပြန်လဲတောင်းဆိုဖို့လိုအပ်တယ်ပေါ့နော်ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းသူတို့ကထုတ်ပြောဖို့လိုတယ်ပေါ့အခုကျတော့အဲ့ဒါတွေအကုန်လုံးကမလုံးကြတဲ့ခါကျတော့စိတ်တုံးသွားသလိုဖြစ်နေ
နိုင်ငံရေးပတိငိမ်မှုကြောင့်အင်းဒီချင်းနိုင်ငံတွေစီကိုထွက်ပြေးသွားသူပေါင်းက6,300ကျော်ထိရှိပါတယ်အနာသိန်းနောက်ဆက်တွဲပြည်သူတွေဟာသူတို့ရဲ့နေထိုင်မှုဘဝလုံခြုံမှုမရှိတာပါဝင်ကုန်စည်နှုန်းမြင့်တက်တဲ့ဒဏ်နဲ့စီးပွားရေးမပြေလည်တာဝင်ငွေဆုပ်ယုပ်ကျဆင်းတာတွေကတိုင်းပြည်ထဲမှာနေထိုင်ဖို့ခက်ခဲလာပါတယ်တချို့ကအင်းကြီးချင်းနိုင်ငံတွေတဲကိုရရနီလာနဲ့အလုလုကန်ဖို့တွားရင်းနဲ့တရားမဝင်ခိုးလာသူတွေဖြစ်နေဖမ်းဆီးခံမှုတွေကြုံရပါတယ်ထိုင်းနိုင်ငံရနောင်းခိုင်ကရဘူရီမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကမြန်မာ19ဦးကိုတရားမဝင်ခိုးဝင်လာတဲ့ပြစ်ချက်နဲ့ထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်အနာသိမ့်ပြည့်တဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့လက်နက်ကင်ပြပခါတွေကြောင့်ဒုက္ခသည်တွေတိုးလာတဲ့ချင်းပြည်နယ်မှာလည်းစစ်ဘေးဒုက္ခသည်တွေမှာစားနပ်ရိက္ခာလိုအပ်ချက်တွေရှိနေပါတယ်။ပလောကမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာဆိုလို့ရှိရင်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလစဉ်စံတဲ့ရိက္ခာတချို့ကိုထောက်ပံ့ပေးမဲ့စစ်ကောင်စီဘက်ကထိန်းချုပ်တာတွေရှိနေလို့ပုံမှန်ရနိုင်ဖို့ခက်ခဲနေတယ်လို့စစ်ရှောင်သူတွေကပြောပါတယ်။တချို့နေရာတွေမှာစစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်ပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီတွေတကယ်လိုအပ်တဲ့သူတွေစီကိုရောက်ရှိနိုင်ဖို့ကြံ့ကြာနေပါတယ်။ဒေသတွင်းတိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးနေသူတွေတဲ့စစ်ရှောင်တချို့ကပြန်စရာနေအိမ်မရှိတော့လို့တော်တဲ့တောင်ထဲမှာနေထိုင်တဲ့အကူအညီတွေလိုအပ်နေပါတယ်။ပြန်စရာနေအိမ်ရှိသူတွေအဖို့လည်းသူတို့ရဲ့နေမြေလုံခြုံရေးအခြေအနေကြောင့်မပြန်ရဲပဲကြောက်လန့်နေကြရပါတယ်။လမ်းမဆက်တွေအခက်ခဲတွေကြောင့်လည်းဒုက္ခသည်တချို့အတွက်စာနာမှုအကူအညီတွေပေးနိုင်ဖို့ခက်ခဲနေပြီးတော့လူပေါင်း2,000+ဟာအခုချိန်ထိသူတို့ရဲ့နေအိမ်တွေစီကိုမပြန်နိုင်သေးပဲအခက်ခဲတွေရင်ဆိုင်နေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ကျွန်တော်တားညဦးပ
ါဆရာနာသိမ်းခံထားရတဲ့မြန်မာနိုင်ငံမှာမြန်မာပြည်သူလူထုကြုံနေရတဲ့အဆိုးဝါးဆုံးကြက်တဲမှုဆိုတဲ့ခေါင်းစဉ်နဲ့ကိုတားညဦးတင်ဆက်ပေးခဲ့တဲ့သတင်းတောက်မှတ်စုအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန်းနာကိုတင်ဆက်ပေးကြပါတယ်ရုရှားကနေယူကရိန်းကိုကျူးကျော်တိုက်ခိုက်မှုစတင်ခဲ့ပြီးတဲ့နောက်မှာတော့ကမ္ဘာမှာစိန်အများဆုံးထုတ်လုပ်တဲ့ရုရှားထွက်စိန်တွေကိုတားမြစ်ပိတ်ပင်နိုင်ရေးစက်မှုထိပ်သီးနိုင်ငံ9နိုင်ငံ G7 အဖွဲ့ဝင်တွေစ조사နေကြပါတယ်ဒါပေမဲ့လည်းတစ်နှစ်ကိုဒေါ်လာ89ဘီလီယံနီးပါးတန်ဖိုးရှိတဲ့ရုရှားစိန်တွေဈေးကွက်ထဲကိုဝင်ရောက်မှုမှာတားမြစ်ရေးကတော့အခက်အခဲရှိနေပါတယ်ဟင်နရီရစ်ရွဲရဲ့သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းမရဲ့စီးပွားရေးခန်းနာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်
ကမ္ဘာစိန်အားလုံးရဲ့သုံးပုံတစ်ပုံနှီးပါးကိုရုရှားနိုင်ငံရဲ့မိုင်းတွင်းတွေကနေ
နိုင်ငံပိုင်အရိုစာကုမ္ပဏီကထုတ်လုပ်နေတာဖြစ်ပြီးဒီထုတ်လုပ်မှုကနေနှစ်စဉ်ဒေါ်လာ10,000ကျော်ရုရှားအစိုးရကအကျိုးအမြတ်ရရှိနေတာဖြစ်ပါတယ်မေလအတွင်းကျင်းပခဲ့တဲ့စစ်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာရုရှားစိန်တွေတင်ပို့မှုတမ်းမြင့်ရေးဆွေးနွေးခဲ့ကြတာပါဒါပေမဲ့လည်းဒီလိုတမ်းမြင့်ဖို့ကတော့ဘယ်သူမှမဟုတ်ပါဘူးကမ္ဘာစိန်အလုံးကြီးပါကူတော့အိန္ဒိယနိုင်ငံဆူရတ်မြို့မှာဖြတ်ပြီးတော့တွေးတာဖြစ်ပါတယ်။စိန်စည်းကွက်ရေးသုံးသက်သူအဒါဟမ်ဘူလန်ကအခုလိုပြောပါတယ
်။ In the case of Russian
Rus ရှားရဲ့စိန်အရင်းတုံးတွေနဲ့ပတ်သက်ရင်တော့သူတို့ကအိန္ဒိယမှာဖြတ်ပြီးတွေးတာဖြစ်တဲ့အတွက်အမေရိကန်ရဲ့စီကံသတ်မှတ်ချက်တွေအရဒါဟာအိန္ဒိယစိန်တွေဖြစ်သွားပါတယ်။ဒါကြောင့်လဲရုရှားစိန်မဟုတ်တော့ပါဘူး။
2000ပြည်နှစ်မှာစတင်တက်ဝင်တဲ့ Kimberley processor ဆိုရင်ပြိပခတွေကိုတွန်းအားပေးမှုကနေကာကွယ်ဖို့အတွက်စိန်အရင်းတုံးတွေရဲ့ဈေးမြစ်ကိုသိရှိနိုင်အောင်ဆောင်ရွက်ထားတာဖြစ်ပါတယ်။စိန်ဈေးကွက်ရေးသုံးသက်သူ Adaham Gulan ကအခုလိုဆက်ပြီးပြောပါတယ်
။ The question was how does the Kimberley process address
ဈေးကွက်တစ်ခုကတော့မူရင်းနိုင်ငံတော်များများမှပါတဲ့စိန်အရင်းတုံးတွေကို Kimberley process ရဘယ်လိုလုပ်မလဲဆိုတာဖြစ်ပါတယ်။ကျေရှင်းချက်ကတော့သူတို့ကိုနိုင်ငံဆောင်ဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။ဒါကြောင့်ရုရှားစိန်တွေအများစုပါဝင်တဲ့အထုပ်တစ်ခုထဲမှာစိန်တစ်လုံးကတခြားနိုင်ငံတစ်ခုကဆိုရင်အဲ့ဒီအထုပ်ဟာနိုင်ငံဆောင်အထုပ်ဖြစ်တော့ပါလေ
။ရုရှားစိန်တွေတမ်းမြေပိတ်ပင်ရေးအဆိုပြုချက်ကိုအလုံးကတော့မထောက်ခံချပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းအိန္ဒိယနိုင်ငံနယူးဒီလီကိုတွားရောက်ခဲ့ကြတဲ့ G7 ကိုယ်စားလှယ်အဖွဲ့ကအိန္ဒိယဘက်ကပူပေါင်းဆောင်ရွက်မှုရရှိပြီးကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းအိန္ဒိယအစိုးရဘက်ကတော့သတိချနေတယ်လို့သုံးသက်သူဂူလန်ကပြောပါတယ်
။ First of all with El
ပထမအဆုံးအနေနဲ့ကတော့ရုရှားနိုင်ငံဘက်အရိုဇာရဲ့စိန်ထုတ်လုပ်မှုမပါဘူးဆိုရင်ကဘာတဝမ်းထုတ်လုပ်မှုရဲ့၃ပုံ၃ပုံဆုံးရှုံးသွားမှာပါ။ဒုတိယအချက်ကတော့အိန္ဒိယအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှုမှာပူပေါင်းလို့မှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ရဲ့ကမ္ဘာနိုင်ငံရေးကအမေရိကန်ပြည်ထောင်စုဥရောပတို့နဲ့မတူပါဘူး
။2024ခုနှစ်မှာရုရှားကိုဈေးကွက်တွင်းကထုတ်ပယ်နိုင်ရေးအတွက်ကမ္ဘာတလွှားချီယာခန်စောင့်ကြည့်ရေးနဲ့ကြီးကြပ်ဆောင်ရွက်နိုင်ရေးအစီအစဉ်ကိုဥရောပသမ္မတဘက်ကမေလအတွင်းမှာပဲချမှတ်ခဲ့ပါတယ်။ဥရောပကောင်စီဥက္ကဋ္ဌရှားမီရှဲကအခုလိုပြောပါတယ
် Russian diamonds
ရုရှားစိန်တွေအမြဲတမ်းတည်မြဲမနေပါဘူးလို့သူကပြောသွားတာပါဥရောပသမ္မတ EU ရဲ့အစီအစဉ်အရဘယ်ဂျီယံနိုင်ငံ Antwerp မြို့လိုအဓိကအရောင်းဝယ်အချက်ချာဒေသတွေမှာစုံစမ်းစစ်ဆေးနိုင်မဲ့ခြေရခံနိုင်တဲ့အသိအမှတ်ပြုလက်မှတ်တွေထုတ်ပေးဖို့ဖြစ်ပါတယ်ဒါပေမဲ့လည်းရည်ရွယ်တဲ့အတိုင်းဖြစ်ပါမလားဆိုတဲ့အပေါ်မှာတော့စိုးရိမ်ချက်တွေရှိပါတယ်ဘယ်ချန်နိုင်ငံအန်တွာတက်တူကစီးပွားရေးပညာရှင်ခွန်ဗန်တဘန်ကအခုလိုပြောပါတယ
် Probably they will not pass through Antwerp anymore
အန်တွာကိုတော့ဖြတ်သန်းမဲ့သဘောမရှိပါဘူးကုန်သွယ်မှုအများအပြားကတော့ဒူဘိုင်းကိုရွှေ့သွားမှာဖြစ်ပြီးဒူဘိုင်းကနေအိန္ဒိယကိုဒါမှမဟုတ်လေအိန္ဒိယကိုတိုက်ရိုက်သွားမှာပါထုံးစံကတော့နိုင်ငံတွေအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှာမဟုတ်သလိုဘရောမှလည်းလုံးမဲ့သဘောမရှိပါဘူး
Democratic Congo သမ္မတနိုင်ငံလိုစိန်ထွက်ရှိတဲ့နိုင်ငံတွေအတွက်လိုက်နာဆောင်ရွက်ဖို့ပို့ပြီးတော့လွယ်ကူစေမဲ့ဤပညာပိုင်းဆိုင်ရာ shopping ယုံကြည်မှုအခြေပြုအသိအမှတ်ပြုစနစ်ဖြစ်စေဖို့တွန်းအားပေးနေကြသူတွေလည်းရှိပါတယ်။စစ်မှုထိပ်သီး9နိုင်ငံ G7 ရဲ့အဆိုပြုချက်ကတော့မကြခင်မှာထွက်ပေါ်လာမယ်လို့မျှော်လင့်ထားပါတယ်။ရုရှားရဲ့စိန်ကုန်သွယ်မှုကို G7 ဘက်ကတန်းခတ်ပိတ်ဆို့မဲ့အဆိုပြုချက်ဟာဆိုရင်အိန္ဒိယရဲ့စေလုံကအထက်ချာဆူရတ်မြို့အတွက်တော့စိတ်မအေးပွေဖြစ်ပါတယ်။ကမ္ဘာစိန်အလုံးရဲ့90ရာခိုင်နှုန်းလောက်ကိုအိန္ဒိယနိုင်ငံဆူရတ်မြို့မှာဖြတ်တောက်ပြီးသွေးတာဖြစ်ပြီးလုပ်ငန်းပေါင်း4,000လောက်မှာအလုပ်သမားပေါင်းသိန်းချီအလုပ်လုပ်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့အနောက်ဖက်အခြားဆုံးဂူဂျာရတ်ပြည်နယ်မှာရှိတဲ့စိန်ဖြတ်တောက်သွေးတဲ့လုပ်ငန်းတွေမှာဆိုရင်အယောင်ပွေလုပ်သူတွေအပါအဝင်လူတသန်းလောက်နီးပါးပါဝင်လက်ပတ်နေတာဖြစ်ပါတယ်။ဆူရမျိုးကစိန်သွေးတဲ့အလုပ်သမားယိုခဲဇန်စာမီရာကတော့အခုလိုပြောပါတယ်
။အာမေယဟိကာထပ်ပလကာခနေမရီတုံ
းအလုပ်ယုံမှာပဲနေအလုပ်ယုံမှာပဲအိပ်ပြီးအချိန်ပြည့်နေတာပါလို့စိန်သွေးတဲ့ယိုခဲဇန်စီမီရာကပြောပြခဲ့တာပါ။သူနဲ့အတူတခြားသောလုပ်သားတွေလည်းယူကရိန်းစစ်ကြောင့်ရိုက်ခတ်တရားမှုတွေအပေါ်မှာစိုးရိမ်နေကြပါတယ်။
အိန္ဒိယရဲ့စင်ရိုင်းသုံးပုံတပုံကျော်ကူတော့ရုရှားရဲ့တပ်တူတင်လုပ်ငန်းကြီးအယ်ရိုစာကန်နေရရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားတို့ယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်မတ်လအတွင်းမှာပဲနိုင်ငံတကာငွေပေးချေမှုကွန်ရက် SWIFT ကနေရုရှားကိုဒဏ်ခတ်ပိတ်ဆို့ခဲ့ပြီးနောက်မှာတော့ရုရှားရဲ့စင်အရင်းတင်ပို့မှုလည်းကျဆင်းသွားပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နဲ့ဥရောပလုပ်ငန်းကြီးတွေကရုရှားထွက်စင်တွေကိုမဝယ်တာကြောင့်လည်းအိန္ဒိယရဲ့စင်ငွန်းချော့တင်ပို့မှုကကျဆင်းသွားပါတယ်။ကြောင်မြက်နဲ့လက်ဝယ်ရတနာတင်ပို့မှုမြင့်တင်ရေးကောင်စီ GJEP ရဲ့စင်တွေရတော့အိန္ဒိယရဲ့စင်ငွန်းချော့တင်ပို့မှုဟာအပြင်းလာအတွင်းဒေါ်လာ 1.32 ဘီလီယံရှိခဲ့ပြီးပြီးခဲ့တဲ့နှစ်နဲ့နှန့်ရှင်ရင်တော့ဒေါ်လာ 1,800 ကျော် 39 ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါတယ်ရှင
်။မတ်တင်ခီထိုင်းစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့လူမှုရှုခေးစီစဉ်ကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့ Doodle App လို့ခေါ်တဲ့လူငယ်ပကြီးဖန်တီးသူများဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားတာကိုရှုစားနာဆင်ကြရမှာဖြစ်ပါတယ်။စိတ်ကူးပေါ်တဲ့အတိုင်းရေးချစ်ဖန်တီးကြတဲ့ Doodle ပကြီးတွေကိုမြန်မာနိုင်ငံကလူငယ်တွေကြားမှာစိတ်ပါဝင်စားမှုပိုးပြီးတော့မှများလာတယ်လို့ Doodle ပကြီးဆရာတွေကပြောပါတယ်။တခြားပကြီးပုံစံတွေနဲ့ပုံစံကွဲတဲ့ Doodle ပကြီးတွေမြန်မာပကြီးလောကမှာဘလောက်များနေရာရနေပါသလဲဆိုတာကိုမတ်စုမြတ်မွန်ကတင်ပြပေးထားပါတယ်။
ကိုရစိတ်ကူးအတိုင်းဒီအကန့်အသတ်မရှိလွတ်လွတ်လပ်လပ်ရေးချစ်ပုံဖော်နိုင်တဲ့ဒူဒိုပကြီးကားတွေကိုမြန်မာနိုင်ငံမှာလူငယ်တွေပို့ပြီးတော့မှစိတ်ဝင်စားလာအောင်လို့ဒူဒိုအားဆိုတဲ့အဖွဲ့ကစူးစမ်းနေပါတယ်အသက်20ဝန်းကျင်လူငယ်ပကြီးဆရာ9ယောက်နဲ့ဖွဲ့ထားတဲ့ဒူဒိုအားအဖွဲ့ကဒီဒူဒိုပကြီးတွေအပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့အမှုပညာလက်ရာတွေကိုရန်ကုန်မြို့မှာဒီပြပွဲတွေစီစဉ်ပြီးတော့ပြသနေကြတာပါလက်ရှိရန်ကုန်ကလူငယ်တွေကြားမှာဘလို့ပုံစံပကြီးဖန်တီးမှုတွေအပေါ်မှာပို့ပြီးတော့စိတ်ဝင်စားနေကြပါတယ်ဒူဒိုပကြီးတွေပေါ်အားပေးမှုကရောဘလောက်အားရစရာဖြစ်နေတယ်လဲဆိုတာသိရအောင်လို့ဒီဒူဒိုအားတစ်ဖက်ကိုတည်ထောင်တဲ့ဒူဒိုပကြီးဆရာကိုတုတာနဲ့ကိုအက်ဂါတို့ကိုမေးကြည့်ထားပါတယ
်ကျွန်တော်ဒီမြန်မာနိုင်ငံမှာဒီဒူရဲကိုပိုတွင်ကျယ်စေချင်လို့ပေါ့အဲ့မှာအဲ့လိုဒီနာမည်ကိုလည်းစဉ်းစားရပေါ့နော်နာမည်ကိုစဉ်းစားတော့တခြားအဲ့လိုဒူရဲ Universe တို့ဒူရဲ Planet တို့ပေါ့အဲ့လိုစဉ်းစားရင်းနဲ့လည်းသဘောမကျနောက်ပိုင်းကျဒီဒူရဲ Art ပေါ့နော်ဒူရဲကဘာဆိုတဲ့ဥစ္စာကိုကျွန်တော်မှဲ့ပြပါတယ်ပေါ့ဟုတ်ကဲ့
အခုဒီ total art အဖွဲ့ထဲမှာဆိုရင်ဟို9ယောက်အနုပညာရှင်ပကြီးဆရာ9ယောက်ပါတယ်ဗောလေ main ကလေးယောက်ျားလေး9ယောက်ပါတယ်အဲ့ထဲမှာဟိုတယောက်နဲ့တယောက်ပကြီးဆွဲတဲ့ပုံစံတွေကလည်းမတူကြဘူးထင်ပါတယ်ဆိုတော့ကိုအက်ဂါနဲ့ကိုတူတာဆိုရင်ဒီ total art ကိုအဓိကထားပြီးတော့ဆွဲတာများတယ်လေဆိုတော့ဒီ total art အကြောင်းကိုမေးချင်ပါတယ်ဆိုတော့ဒီတခြားပကြီးဆွဲတဲ့ပုံစံတွေနဲ့ကွာရဲပေါ့နော်ဒီ total ပကြီးဒီလက်ရာတွေအပေါ်မှာဒီလက်ခံတဲ့သူမြန်မာနိုင်ငံမှာတော်တော်များများရှိနေပြီလို့ပြောလို့ရပါရှင့်
ဟုတ်အောင်မြန်မာနိုင်ငံမှာကျွန်တော်ဒီတယ်နဲ့ပတ်သက်ပြီးတော့ကတော်တော်များများကလိုင်းတွေကိုတစ်ခုနဲ့တစ်ခုထပ်ပြီးတော့ဆွဲထားတဲ့ဟာလို့မြင်ကြရပါတော့။အဲ့ဒီဟာကိုမှကျွန်တော်တို့ကလိုင်းတွေကိုဆွဲမှဒူတယ်လို့မဟုတ်ပဲနဲ့ကျွန်တော်တို့ကဒီတိုင်းကာရက်တာတွေရောပြီးတော့တခြားဘေးပတ်ဝန်းကျင်မှာရှိတဲ့အပင်တွေသိရတဲ့နဲ့ကိုတစ်ခုနဲ့တစ်ခုထပ်ပြီးတော့ဒူတယ်ဆွဲလို့ရတဲ့ဟာကိုကျွန်တော်ကသိစေချင်တယ်ပေါ့။အဲ့ဒါကြောင့်ဟိုဒူတယ်ကိုပို့ပြီးတော့တွေ့နေကြတဲ့ဖြစ်နေတဲ့အတွက်ကျွန်တော်တို့ဒူတယ် app ကိုစာပြီးတော့တည်ထောင်ပြခဲ့ရတယ်အဲ့ဒီအကြောင်းတွေကြောင့်ပါပါဗျ။
ကိုတူတာတို့ကိုရကတို့ရဲ့ဒီအဖွဲ့ဒူဒိုအားအဖွဲ့ရနေပြီးတော့မှဟိုစီစဉ်နေပေါ့နော်အမှုပညာပြပွဲရတခုမကစီစဉ်ပြီးပြီပေါ့လေဆိုတော့ဒီပွဲလာကြီးတဲ့လူငယ်တွေရဲ့ဒီပကြီးပေါ်မှာစိတ်ဝင်စားမှုကိုရောဘယ်လိုမျိုးတုံ့တက်နိုင်လဲပကြီးကားတွေကိုဗမာနိုင်ငံမှာအခုလူငယ်တွေကတော်တော်လေးသူတို့ဒီစိတ်ဝင်စားရှိနေကြပြီလားရှင
်။တော်တော်များတော့ကျွန်တော်တို့ဟိုအမှုပညာကိုလူငယ်တွေအနေနဲ့တော်တော်လေးလေ့လာလိုက်ကြတာကိုကျွန်တော်တို့တွေ့ရတယ်ပေါ့ပွဲမှာတော်တော်များကလူငယ်တွေများတာဆိုတော့ဟိုအရင်တော့ဆိုရင်တော့အဲ့လောက်ကြီးဟိုအကြီးဆုံးမြန်မာနိုင်ငံမှာကသိပြီးတော့စိတ်ဝင်စားမှုမရှိကြတွေ့ရဒါပေမဲ့အခုနောက်ပိုင်းမှာဆိုတော့ပကြီးပြပွဲတွေတော်တော်များများတွေ့နေကြစင်နဲ့လောက်တာတဲ့အတော့ကြောင့်လူငယ်တွေတော်တော်များလည်းအမှုပညာဘက်ကိုလေ့လာလိုက်စားတာဆိုတော့တွေ့ရတယ
်။ကိုအက်ဂါရောဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောချင်ပါလဲဘာလို့ဆိုတော့ဒီကိုအက်ဂါရောလုပ်တဲ့ဒီပွဲတွေကများသောအားဖြင့်လူငယ်တွေပဲစီစဉ်တာဆိုတော့လူငယ်တွေကိုပို့ပြီးတော့မှဒါဆွဲဆောင်နိုင်တယ်လို့ကမြင်လာအဲ့ဒီအပိုင်းအောင်လည်းနည်းနည်းပြောပြပေးပါရှင်
။ဒီစိတ်ဝင်စားတာရောလူငယ်တွေကတော့ပိုစိတ်ဝင်စားတာများတယ်အဲ့မဲ့လူကြီးတွေထဲမှာလည်းစိတ်ဝင်စားတာရှိရဲ့ဗျဒီကျွန်တော်ပွဲလုပ်ရင်လည်းဟိုအများဆုံးလာတာတော့ဒီလူငယ်ရအဓိကထားပြီးလာရဲ့ပေါ့နော်အချင်းချင်းအားပေးချင်တာလည်းပါတယ်ပြီးတော့ဒီခစ်ကြောင့်ဟိုလူများပြီးတော့ပွဲတွေစီရဲမဟုတ်ဘူးပေါ့နော်ဒီမျိုးဆက်ပေါ့ဒီဇက်ကအဲ့လိုတက်ကြွပြီးတော့ဟိုအားပေးချင်တာကြီးလည်းပါတော့သူကိုယ်တိုင်လာပြီးတော့ကျွန်တော်ပွဲတွေလုပ်တိုင်းလည်းစီစီကကလေးလုပ်ဖြစ်သွားတယ်
ကိုယ်ကကတော့လုတ်တဲ့ဒီပကြီးပကြီးပွဲလေးမှာပေါ့နော်ဆိုတော့ပြားသားတဲ့ပကြီးတွေကတိုးတိုးပကြီးတစ်မျိုးရမဟုတ်ဘူးပေါ့လေတခြားပကြီးပုံစံအမျိုးစုံရှိတဲ့ပကြီးဆိုတာကလည်း realism နဲ့ expressionism တို့အမျိုးစုံရှိတာဟုတ်လေနော်ဆိုတော့အဲ့ဟိုပကြီးဆရာရဲ့အားသာတဲ့အပေါ်မှာမူတည်ပြီးတော့မှပုံစံအမျိုးစုံရှိတဲ့အခါကျတော့ဒီကိုအက်ကာရို့ကို sorry ကိုအက်ကာရို့ကိုတူတာရို့လိုမျိုးဒီအသက်20ဝန်းကျင်ပေါ့နော်လူငယ်တွေကြားမှာဘယ်လိုပုံစံမျိုးဒီဖန်တီးတဲ့ပကြီးကိုပို့ပြီးတော့စိတ်ဝင်စားရှိတာကိုတွေ့ရလဲနောက်ပြီးတော့ဒီအထူးသဖြင့်ပေါ့လေဒီဒူတော်ပကြီးပေါ်မှာရောအားပေးမှုတော်တော်လေးဟိုအားရစရာဟိုရှိတယ်လို့ရောပြောလို့ရပါရှင့
်တချို့ကတော့ဟိုဒူတယ်ဟိုအားပေးရရှိတယ်ပေါ့နော်ဒီဒူတယ်ကအသေးလေးဆွဲတာဆိုတော့ဆွဲတဲ့လူစိတ်ရှည်တယ်ပေါ့နော်စိတ်လည်းရှည်တယ်ဟိုတော်တော်လေးမိုက်တယ်ပါညာအားပေးတဲ့လူလည်းရှိတယ်ပြီးတော့နောက်ဒီကဒီဒူတယ်ပေါ့နော်ဟိုကဲ့ရဲ့သဘောမျိုးတွေလည်းအဲ့လိုမျိုးတွေတော့ရှိတော့ရှိတယ်ပြရနော်ဒီတူရဲဆွဲတာပြောရင်လွယ်တယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးကဲရဲလူရဲ့ရှိရဲဆိုတော့တယောက်တော့အမြင်မတူတဲ့ဟိုသူကလည်းသူတော့အဲ့လိုမျိုးအယူဆလေးတွေတော့ရှိရ
မြန်မာနိုင်ငံရဲ့ဒီပကြီးသပိုင်းတစ်ချက်ကိုကြည့်လိုက်လို့ရှိရင်အများသောအားဖြင့်ကဟိုဟိုဒူတော်ပုံစံမဟုတ်တဲ့ပကြီးတွေပေါ့လေဒီ realism တွေဆွဲကြတဲ့ contemporary ပကြီးတွေဆွဲကြတာတွေများတယ်ပေါ့လေဆိုတော့ဒီဒူတော်ပကြီးဆိုတာကအခုလို ကိုယ်ကာတို့ကိုတူတာတို့လိုမျိုးလူငယ်ပိုင်းမျိုးဆက်သစ်တွေလက်ထက်မှာဟိုပေါ်လာတယ်လို့ပြောလို့ရတာပေါ့မြန်မာနိုင်ငံမှာတော့ဆွဲလာကြတယ်ပေါ့လေဆိုတော့အဲ့လိုမျိုးပကြီးအမျိုးသားကိုဒီပကြီးဗမာပြည်ရဲ့ဒီပကြီးလောကထဲမှာဖောက်ထွက်နိုင်အောင်လုပ်ဖို့အတွက်ကရောတော်တော်လေးခက်ခဲတယ်လို့ပြောလို့ရလားဘယ်လိုမြင်လဲအဲ့ဒီဘိုင်းရော
ဒီတွေကစပေါ်လာတော့ကတော့အနုပညာရဲ့တစ်ခုအနေနဲ့ပေါ်လာမဟုတ်ပဲねဒီအယ်ဖာဘတ်ပေါ့နော်ဒီဘာသာစကားအယ်ဖာဘတ်တစ်ခုအနေနဲ့စပေါ်လာတယ်ဒီနောက်ပိုင်းကျမှဒီ1900ဝန်းကျင်လောက်ကျမှဒီအဲ့တခုအနုပညာရဲ့တခုအနေနဲ့ပေါ်လာပေါ့နော်အဲပေါ်လာတော့ကြာပြီဒါပေမဲ့ဒီမြန်မာမှာစတင်ကျတာကြောင့်ကျွန်တော်တို့စတည်တာဒီ2020 2021လောက်ပေါ့နော်အဲအချိန်တုန်းကကျွန်တော်တို့စတည်တယ်အဲ့ရနေအခုပြောရရင်တော့အဲအချိန်ကအခုအချိန်လဲဆိုရင်တော့ရှင်လိုက်ရင်တော့တော်တော်လေးတော့ကွာသွားရယ်ပေါ့နော်ကျွန်တော်ဒီပြပွဲရေးဘာလဲလုပ်တယ်ဒီဒူလေကဘာလဲဆိုတော့တည့်ရလူလဲများတာပေါ့နော်အဲ့တော့နောက်ပိုင်းကျရင်တော့ဒီပို့ပြီးတော့တွင်ကျလာမယ်လို့တော့ကျွန်တော်ထင်တယ်ဗျ
အဲ့လိုမျိုးဒီလူငယ်တွေကြားမှာခေတ်စားတဲ့ဒီဒူတော်ပကြီးကိုဒီ mainstream ဒီပကြီးလောကထဲမှာထိုးဖောက်နိုင်အောင်လုပ်ဖို့အတွက်ကရောဘလို့အခက်အခဲတွေတွေးကြရတယ်လို့ပြောလို့ရလဲကိုတူတာဖြည့်ပေးပါရှင
့်โอเคmainstream ပေါ်မှာကျတော့တော်တော်များကဟိုအရှိကပကြီးစရာကြီးရတယ်ဟိုပြောရင်ဟိုဒီ landscape တွေဆွဲမှာပကြီး portrait တွေဆွဲမှာပကြီးအဲ့လိုမျိုးမြင်သွားအောင်ခြိုက်တွင်းကြတာတော်တော်များရှိတယ်ဆရာကြီးဒီကိုရိုင်းဟိုမှာအဲ့လိုဒူတယ်ကိုပကြီးလို့လက်မခံရင်တခြား orient နဲ့အနေနဲ့ကလည်းဘလို့မှလက်ခံနိုင်မှာမဟုတ်ဘူးအဲ့ဒါကိုကျွန်တော်တို့အနေနဲ့ကထိုးဖောက်ဖို့အတွက်ကတော့တော်တော်လေးခက်ခဲမှုရှိရပေါ့ဟိုပြောရရင်ဒူတယ်ကလွယ်တယ်တော်တော်ပုံမဆွဲတက်တဲ့လူတော်မှဆွဲလို့ရတယ်ဒါပေမဲ့ဟိုအဲ့ဒူတယ်ကိုပို့ပြီးတော့ကောင်းအောင်ဆွဲလို့ရရင်နည်းလမ်းတွေအများကြီးရှိပေါ့အဲ့ဒါကိုတော့သိချာမသိပဲနဲ့ဒူတယ်ကဟိုအရင်ပကြီးလို့သတ်မှတ်လို့မရဘူးလို့ပြောကြတဲ့လူတွေအများကြီးပဲပေါ့အဲ့ဒါကိုမှကျွန်တော်တို့ကသိချာလေးဟိုဒါတော့ဒီကြောင်းကိုတို့နားလည်အောင်တေချာလေးဟို educate လုပ်နိုင်မှကျွန်တော်တို့ကဒီဒူတယ်ကို mainstream ပေါ်ကြောင်းအောင်သင်နိုင်မှဖြစ်တဲ့အတွက်အဲ့ဒါကိုတော်တော်လေးဆက်ပြီးတော့လုပ်အောင်လို့ထင်ပါတယ်ဗ
ျဒူတို့အားအဖက်ကိုတည်ထောင်ထားတဲ့ပကြီးဆရာကိုတူတာနဲ့ကိုအက်ဂါတို့ဖြစ်ပါတယ်ရှင်တို့အဖွဲ့အနေနဲ့ဒီဒူတို့ပကြီးရဲ့အပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့အမှုပညာလက်ရာတွေအပေါ်မှာလူငယ်တွေပို့ပြီးတော့မှခံစားတတ်လာအောင်လို့စိတ်ကူးစမ်းတွေနဲ့ဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါတယ်ရှင်ကျွန်မစုမြတ်ပါမှာ
ထိုတဲ့အက်လူငယ်ပကြီးဖန်တီးသူများအကြောင်းကိုလူငယ်ပကြီးဆရာတွေကိုဆက်သွဲမေးမြန်းတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့လူမှုရှုခေအစီအစဉ်ပါရှင်။ဆက်ပြီးတော့မရေးတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ဖျော်ဖြေရေးခီးစဉ်မှာဒေါ်လာတန်ပေါင်းများစွာဝင်ခဲ့တဲ့အဆိုတော်တယ်လာဆွစ်ကြောင့်မလို့အမေရိကန်ဘောလုံးပွဲ NFL လက်မှတ်တွေရောင်းကောင်းခဲ့ကြပါတယ်။ဒီလိုမျိုးထင်ပေါ်ကျော်ကြတဲ့အမှုပညာအတိုင်းဝိုင်းကသတင်းတွေကိုစူးစိပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်မှာမအေးတနာကျော်တင်ဆက်ပေးထားပါတယ်။
အောင်မြင်ဆုံးပေါ်ပဆိုတော့ Taylor Swift New Jersey ပြည်နယ်မှာ American ဘောလုံးပွဲတွားကြည့်တဲ့တဲ့ရင်ကလူပြောများတဲ့တဲ့ရင်ဖြစ်နေပါတယ်။သူက American ဘောလုံးသမား Travis Kelce နဲ့တွဲနေတဲ့ဆိုပြီးတော့အခုရပိုင်းတဲ့ရင်တွေတော်တော်ထွက်နေတာကြောင့် American ဘောလုံးပွဲ NFL လက်မှတ်တွေပို့ပြီးတော့မှအယောင်ကောင်းနေတယ်လို့ရုပ်မြင်သံကြားကထုတ်လွှင့်ပြသတာကိုလည်းကြည့်ရှုသူပိုများနေပါတယ်။ Taylor Swift ကမှန်လုံးအထူးကန်းကနေကြည့်ရှုခဲ့တာဖြစ်ပြီးတော့သူနဲ့အတူကြည့်တဲ့သူတွေထဲမှာတော့ Hollywood မင်းသားတွေဖြစ်တဲ့ Ryan Reynolds, Hugh Jackman နဲ့ Blake Lively တို့လည်းပါဝင်ပါရဲ့သူရဲ့မိတ်ဆွေဘလုံးသမားဖြစ်တဲ့ Travis Kelce အဖွဲ့အမှတ်ဆရတော့ Taylor Swift ကအကြီးအကျယ် All Hit အားပေးခဲ့တာပါ Taylor Swift ကအရင်တစ်ပတ်ကလည်း Travis Kelce ဟိုတစ်ပတ်ကပွဲကိုလိုက်ပြီးအားပေးခဲ့သေးတာပါ Missouri ပြည်နယ်ကပွဲကို Travis Kelce ရဲ့အမိနဲ့အတူသွားကြည့်ခဲ့တော့သူက Kelce ရဲ့အသင်းအိမ်ကိုဝတ်ထားခဲ့ပါတယ်ပထမပွဲကို Taylor Swift သွားကြည့်ခဲ့တာကြောင့်အခုတစ်ခေါက်သူဒီပွဲကိုလာကြည့်မယ်ဆိုတာကိုလည်းလူတွေကြိုတင်ခန့်မှန်းထားကြပြီးတော့ပွဲလက်မှတ်တွေလည်းအယောင်တက်ခဲ့ပါတယ်ဒီထဲလက်မှတ်အယောင်ကအရင်တစ်ပတ်ကပွဲရာသီလက်မှတ်ရောင်းကအမြင့်ဆုံးထက်နှစ်ဆမြင့်တက်ခဲ့တာပါအခုကစားပွဲရာသီမှာလည်းပထမဆုံးအဖွင့်ပွဲနောက်ပိုင်းမှာလက်မှတ်အယောင်အကောင်းဆုံးပွဲဖြစ်ခဲ့ပါတယ်အော်တိုဘာလ1ရက်နေ့တနင်္ဂနွေနေ့နယူးဂျာစီမှာကျင်းပသွားတယ်ဒီပွဲလက်မှတ်ကတော့တရားဝင်ဈေးကဒေါ်လာ82ဒေါ်လာဖြစ်ပြီးတော့မှောင်ခိုပြန်ရောင်းဈေးကတော့အောက်တန်းထိုင်ကုန်လက်မှတ်ကဒေါ်လာ9000ယူရိုအထိဈေးရှိခဲ့ပါတယ်
When I am performing, I am nothing but free.
American ပြည်အောင်စုမှာအအောင်မြင်ဆုံးအဆိုတော်တူလို့ပြောလို့ရတယ်ဒီ Taylor Swift ရဲ့ဖျော်ဖြေခီးစဉ်ရုံတင်ပြသဖို့ပြင်ဆင်နေချိန်မှာပဲ Now American နာမည်ကျော်အဆိုတော်တူဖြစ်တဲ့ Beyonce ရဲ့ဖျော်ဖြေခီးစဉ် Renaissance Hall Tour ကိုလည်း AMC Entertainment ရုပ်ရှင်ရုံတွေမှာရုံတင်ပြသတော့မယ်လို့ October 1ရက်နေ့ကပဲကြေညာသွားပါတယ်ဒီရုပ်ရှင်က Beyonce ဒီနှစ်နွေရာသီမှာဥရောပနဲ့အမေရိကမြို့တော်များများမှာလှည့်လည်ဖျော်ဖြေတော့မှရိုက်ကူးထားခဲ့တာဖြစ်ပါတယ်။သူကမြောက်အမေရိကတိုင်းမြို့ပေါင်း40ဥရောပတလွှာမြို့ပေါင်း14မြို့တို့မှာလှည့်လည်ပြီးတော့ပွဲ59ပွဲဖျော်ဖြေခဲ့တာပါ။အခု Beyonce ရဲ့ဖျော်ဖြေပွဲမှတ်တမ်းရုပ်ရှင်က Hollywood ကအမှုပညာရှင်တွေရဲ့တပိတ်ကြောင့်ရုပ်ရှင်တွေရုံမတင်နိုင်ပဲဖြစ်နေတဲ့အခက်အခဲကိုရေလိုဖြေရှင်းပေးသွားနိုင်မှာဖြစ်ပါတယ်။Renaissance အဖင်မှန် Beyonce လို့ဇာတ်နာမည်ပေးထားပြီးတော့ဒီဇင်ဘာ1ရက်နေ့ကစပြီး American, Canada နဲ့ Mexico နိုင်ငံတို့မှာပြသမှာဖြစ်ပါတယ်။တခြားကမ္ဘာနိုင်ငံတွေမှာတော့ရုံတင်ရက်ကိုနောက်ပိုင်းမှာဆက်ပြီးတော့ကြေညာပေးသွားမယ်လို့ပြောထားပါတယ်။လာပါနဲ့အသားရည်ထိန်ပစ္စည်းတွေထုတ်တဲ့ L'Oréal Paris ရဲ့6ချိန်မြောက် Walk for Worth Fashion Show ကို Eiffel မြို့စင်အောက်မှာကျင်းပတော့ Navigi အမှုပညာရှင်တွေသူတို့ကုန်အမှတ်တစိမ့်ကိုစားပြုချစ်ကြည်ရေးတန်တမာတွေတက်ရောက်ခဲ့ကြပါတယ်။မော်ဒယ်တွေအပြင်ရုပ်ရှင်တရုပ်ဆောင်တွေအဆိုတော်တွေပါဒီ L'Oréal Paris အတွက်ပါဝင်လမ်းလျှောက်ပြခဲ့ပြီးတော့ Fashion Show ခေါင်းစဉ်ဖြစ်တဲ့ကိုဖာကိုတန်မိုးရှိမှုနဲ့သက်ဆိုင်တဲ့အမှားစကားတွေကိုတော့ TV ဖန်သားအကြီးကြီးနဲ့ထိုးပြထားပါတယ်။ဗထူကွဲပြားမှုမျိုးစုံကိုဂုဏ်ပြုတဲ့အနေနဲ့ဒီပွဲကိုစီစဉ်ကျင်းပတာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။
ကဘာတလွားကအမှုပညာလောကကထူးထူးခြားခြားသတင်းလေးတွေကိုစူးစီးတင်ဆက်ပေးခဲ့တဲ့မရေးတန်နာကျော်ရဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။အခုကြာနေသေးတဲ့အချိန်မှာတော့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင်။
ဟာမတ်စစ်သည်ကြအဖွဲ့ရဲ့ရုတ်တရက်တိုက်ခိုက်လာမှုကိုလက်တုံ့ပြန်ဖို့အတွက်အစ္စရေးကအရန်တက်တွေစင့်ခေါ်နေတဲ့တစ်ချိန်တည်းမှာပဲဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေအကြိမ်ပေါင်းများစွာတိုက်ခိုက်ခဲ့ကြောင်းအစ္စရေးစစ်တပ်ကဒီနေ့ပဲပြောပါဗျာ။အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူကတော့ဟာမတ်စစ်သည်ကြတွေကျူးကျော်ဝင်ရောက်ခဲ့တဲ့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကပြန်လည်ထိန်းချုပ်နိုင်ပြီလို့သတင်းတောက်တွေကပြောပါဗျာ။အမေရိကန်နယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂကျုပ်ရုံးရှိမှလည်းဟာမတ်စစ်သွေးကြအဖွဲ့ရဲ့တိုက်ခိုက်မှုကိုထောက်ခံတဲ့သူနဲ့စန့်ကျင်သူတွေဟာစူဝေးဆန္ဒပြရင်ခိုက်ရန်ဖြစ်ပွားခဲ့ပါသေးတယ်။အွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်နွယ်ပြီးမတင်ကားသူ900ကျော်ကိုမြန်မာအာဏာပိုင်တွေကတရုတ်နိုင်ငံထံလွှဲပြောင်းပေးခဲ့ကြောင်းအစိုးရပိုင်စင်ဝါသတင်းဌာနကဖော်ပြလိုက်ပါတယ်တရုတ်နိုင်ငံသားတွေပါလိန်ညာခံနေရတဲ့အွန်လိုင်းရာဇဝတ်မှုတွေကိုနှိမ်နှင်းမှုတစ်စိတ်တစ်ပိုင်းအဖြစ်ဖမ်းဆီးထားသူ906ဦးကိုမြန်မာအာဏာပိုင်တွေကလှည့်ပြောင်းပေးခဲ့ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကိုကိုးကားပြီးဖော်ပြခဲ့တာပါဒိမတ်နိုင်ငံဆိုင်ရာထိုင်းတန်မကြီးဟောင်းကိုတတ်မှုနဲ့မတင်ကားသူမြန်မာလူငယ်တအုပ်ကိုထိုင်းရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။လူတတ်မှုကျူးလွန်သူလို့တန်တရားရှိသူဟာအသက်19နှစ်အရွယ်ဆိုင်းမြတ်မှုဆိုသူဖြစ်တယ်လို့မြို့တော်ရဲဘူရိုရဲ့လက်ထောက်ကော်မရှင်နာမင်းကြီးရဲတပ်ဖွဲ့မှရဲမှုချုပ်အတပ်ပိုအနုစစ်ကိုကိုးကားပြီးထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းကဖော်ပြခဲ့ပါတယ်။ထိုင်းတန်မကြီးဟောင်းဗင်ချစ်မန်ကိုတော့ဘန်ကောက်မြို့နေအိမ်မှာဓာတ်တံရရုံနဲ့တည်ဆုံနေတာကိုတွေ့ရပြီးလူတတ်မှုကျူးလွန်သူဖြစ်တန်တရားရှိသူဟာမြန်မာနိုင်ငံဘက်ထွက်ပြေးသွားတယ်လို့လည်းထိုင်းရဲဘက်တွေကယူဆနေကြပါတယ်ရှင်
။တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။ စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Joel Gaze တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါသေးရှင်။
This program has come to you from the Voice of America, Washington.